to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ကားနေ2018ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေမနက်ခင်းအစီအစဉ်လေးကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။တိုင်းတူမီတာ24 50 51ကုတုကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စတင်မှုပါခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းလေးကိုမှန်းကျင်နိုင်တဲ့ကျွန်တော်ကြော်သိမ်းပြောပြပါပါ Brett Kavanaugh အမေရိကန်တရားဝန်ကြီးတရားသူကြီးဖြစ်သွားပါပြီနိုဘယ်ငြိမ်းချမ်းရေးဆုပြန်ရောက်သိမ်းဖို့တောင်းဆိုတာတွေရှိတဲ့ပေါ်ဒေါင်ဆန်းစုကြည်ကအလေးမထားပဲပယ်ချလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ပိုင်နယ်လို့ပြောထားတဲ့ကျွန်းကိုမြန်မာကမြေပုံနဲ့ထည့်ဖော်ပြတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်ကန့်ကွက်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းတွေတွေမှာဆိုရင်တော့ရုရှားနိုင်ငံဟာ CIA ကချုပ်ဆိုထားခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဆက်ပြီးတော့ချိုးဖောက်နိုင်မယ်ဆိုရင်တုံ့ပြန်ရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်
။ The United States is reviewing options in our diplomacy and defense posture to do just that in concert with our allies.
အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဖြစ်ပါတယ်။ NATO အဖွဲ့ဝန်ကြီးတွေကိုပြောကြားလိုက်တာပါ။သတင်းလောကကိုတင်ဆက်တဲ့အခါမှာအကြောင်းစုံကိုနားဆင်ကြဖို့ရှိပါတယ်။အလားတူဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကဏ္ဍ American Indian English စာသင်ခန်းစာနဲ့စနေညတရက်နေ့လည်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရဖို့ရှိပါလေ။အခုရင်းဆုံးတော့တနင်္ဂနွေမနက်ခင်းခိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကရောပြပေးကြပါလိမ့်မယ်ခင်ဗျာ
။ Brett Kavanaugh ဟာအမေရိကန်တရားဝန်ကြီးတရားသူကြီးတူဖြစ်ကျန်းသစ်စာချိန်ဆိုပြီးတော့ပါပြီ။စနေနေ့ညနေပိုင်းကထက်လွတ်တော်မှာမဲခွဲအတူတူပေးပြီးတဲ့နောက်တရက်ထဲမှာပဲကျန်းသစ်စာချိန်ဆိုခံရလိုက်တာပါ။သူကိုခန့်ရေးအတီးပြုတ်ဖို့ကိစ္စမှာလေမင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေသူ့ရဲ့ပြောဆိုပြမှုပုံနဲ့ဇယားရဲ့လက္ခဏာအပေါ်ဝေဖန်ထိုးနှက်တာတွေကြောင့်သတင်းပတ်အတော်ကြာအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်ပြီးတော့အတီးပြုတ်ကြမ်းကျင်လိုက်တာပါအထက်လူတော်ကထောက်ခံမဲ50ကန့်ကွက်မဲ48မဲနဲ့အတီးပြုတ်ပြလိုက်တာဖြစ်ပြီး Republican အမတ်51ယောက်ထဲမှာ Alaska ပြည်နယ်အထက်လူတော်အမတ် Lisa Murkowski ကထောက်ခံမဲဒါမှမဟုတ်ကန့်ကွက်မဲမပေးပဲတက်ရောက်တယ်လို့ပဲမှတ်တမ်းတင်ပြီး Montana ပြည်နယ်အမတ် Steve Daines ကတမိဖြစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်နိုင်ပါဘူး။ဒါပေမဲ့ဒီမိုကရက်ဖက်ကတူဦးတီသောထောက်ခံမဲပေးသူဂျိုးမန်းချင်းရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ50ရသွားတာပါ။ဒီမိုကရက်အမတ်တွေထဲမှာဂျိုးမန်းချင်းကလွဲလို့ဂျန်နဲ့အမတ်48ဦးစလုံးကကန့်ကွက်မဲပေးကြပါတယ်။လက်စတာကာဗနောကိုခန့်ဖို့ကိစ္စကန့်ကွက်ကြတဲ့ဆန္ဒပြသူတွေကအထက်လူတော်အမတ်တွေကိုထိတ်တန့်ရင်ဆိုင်ပြောဆိုတာတွေရှိပြီးဆန္ဒပြသူယာနဲ့ချီပြီးအဖမ်းခံရပါတယ်။တရားဝန်ချုပ်တရားသူကြီးတွေဟာအနာယူတဲ့အထိဒါမှမဟုတ်ကွယ်လွန်ချိန်အထိဘဝတသက်တာလူသားခွင့်ရှိတာကြောင့်အသက်53နှစ်အရွယ် Brett Kavanaugh ဟာဆယ်စုနှစ်ပေါင်းများစွာတရားဝန်ချုပ်တရားသူကြီးဖြစ်ထမ်းဆောင်နိုင်ခြင်းရှိနေပါတယ်။စုစုပေါင်းတရားသူကြီး9ဦးရှိတဲ့တရားဝန်ချုပ်မှာအခုဆိုရင် Conservative အယူဝါဒပဲရင်းသူတရားသူကြီး9ဦးအထိရှိသွားပြီဖြစ်တာကြောင့်အများစုအရေးအတွက်ရသွားပြီဖြစ်ပါတယ
်။ American နိုင်ငံသားဝန်ကြီး Mike Pompeo ဟာသူ့ရဲ့သုံးရက်ကြာအာရှခီးစဉ်ပထမတစ်ထောက်အဖြစ်ဂျပန်နိုင်ငံကိုစနေနေ့ကရောက်ရှိခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်ဆွန့်လွတ်ရေးအတွက် American ရဲ့ဂျိုးပန်အားထုတ်မှုမှာမဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီး Pompeo ကဂျပန်ခီးစဉ်တွင်မှပြောပါတယ်။သူ့အနေနဲ့၄ချိန်မြောက်မြောက်ကိုရီးယားခီးစဉ်မတိုင်ခင်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနိုင်ငံသားဝန်ကြီးတာရိုကိုနိုရိုနဲ့တွေ့ဆုံပြီးမြောက်ကိုရီးယားအရေးပါဝင်ကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်တွေဟာဂျပန်နဲ့အမေရိကန်နှစ်နိုင်ငံအချင်းချာတည်ရှိခဲ့တဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးထိခိုက်မှုကိုဂျပန်ဘက်ကစိုးရိမ်နေတာပါ။ဒါကြောင့်ဂျပန်ခေါင်းဆောင်တွေရဲ့သဘောထားကိုသူ့အနေနဲ့နားထောင်ဖို့အရေးကြီးတယ်လို့လည်း Mike Pompeo ကဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးရဲ့အခုအာရှခီးစဉ်ဟာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲပြုလုပ်ရေးတိုးတက်မှုတွေရှိအောင်လှုံ့ဆော်မှုဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာဂျပန်မြောက်ကိုရီးယားပြီးရင်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုဆက်လက်တွားရောက်မှာဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံဟာကမ္ဘာကူးလသမဂ္ဂဖွဲ့စည်းရေးမှာတဖြည်းဖြည်းချင်းလွှမ်းမိုးနေရယူလာနေတယ်လို့အနောက်နိုင်ငံတွေကတန်တမန်တွေကိုကူကာပြီး AFP သတင်းတပုတ်မှာရေးထားပါတယ်။အမေရိကန်ပြည်ထောင်စုကကူးလသမဂ္ဂကိုအစင်တဆိုင်ပေးလာတဲ့ရန်မုံငွေကိုသမ္မတဒေါ်နယ်ထရမ့်ကရှော့ချထားချိန်မှာတရုတ်နိုင်ငံကတော့ကြီးမားတဲ့ပမာဏနဲ့ရန်မုံငွေတိုးပေးနေတယ်လို့တန်တမန်တူကပြောပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့မှတရုတ်တပ်ဖွဲ့ဝင်2500ကျော်ရှိပြီးလီဘီးယား၊မာလီ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တောင်ဆူဒန်ဒေသတွေကငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေမှာပါဝင်လုပ်ဆောင်နေပါတယ်။အဲလိုမျိုးရန်မုံငွေတိုးပေးတာတွေ ကုလသမဂ္ဂလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်တာတွေကနေတရုတ်နိုင်ငံအတွက်ဩဇာအရှိန်အဝါတချို့ရလာပြီးကုလသမဂ္ဂထိပ်ပိုင်းယာတုတွေမှာသူတို့လူတွေကိုခံထားဖို့တွန်းအားပေးတာတွေလည်းရှိလာပါတယ်။အာဖရိကဒေသနဲ့ကမ္ဘာတခြားနေရာတွေမှာစီးပွားရေးတိုးချက်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံဟာ2019ခုနှစ်နဲ့2018ခုနှစ်အတွင်းနိုင်ငံတကာအဓိကအချက်တဲချင်းတစ်ခုမှာအဓိကပါဝင်လှုပ်ဆောင်တဲ့နိုင်ငံဖြစ်လာပါတယ်။အဲဒီကိစ္စတွေကတော့မြောက်ကိုရီးယားနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စတွေပါ။ရခိုင်ပြည်နယ်အရေးဟာမြန်မာနဲ့ဘင်္ဂလားဒေ့နှစ်နိုင်ငံအကြားကင်တွယ်ဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့တရုတ်ကသတ်မှတ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကနေအရေးယူလှုပ်ဆောင်မဲ့ဆုံးဖြတ်ချက်တွေကိုအောင်မြင်မြင်တားဆီးခဲ့ပါတယ်။မြောက်ကိုရီးယားရေးမှလည်းအမေရိကန်ကဖိအားပေးတာကြောင့်ဒဏ်ခတ်အရေးယူမှုတွေကိုတရုတ်ကချမှတ်ထားပေမဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းသွားရင်တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင် 3,000 လောက်ပြန်ထွက်သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့လှုပ်ဆောင်တာဖြစ်ပါတယ်။ဒါအပြင်ဒီဒေသတွေမှာတရုတ်ရဲ့ကလကာနောက်ွယ်ကမဟာဗျူဟာဖြစ်တယ်လို့မြင်ကြပါတယ
်။ Interpol အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အကြီးအကဲတရုတ်နိုင်ငံသားမန်ဟွန်ဝေချူဟာမန်ဟွန်ဝေချူပျောက်ဆုံးနေမှုနဲ့ပတ်သက်လို့တရုတ်အစိုးရစီကို Interpol ရဲတပ်ဖွဲ့ကတရားဝင်သတင်းအချက်အလက်တောင်းခံလိုက်ပါတယ်။မဟောဝေချူဟာသူ့ရဲ့မွေးရဲ့တရုတ်နိုင်ငံပြန်သွားပုံရတဲ့ခီးစဉ်အတွင်းပျောက်ဆုံးနေတာပါမန်ရဲ့အခြေအနေကောင်းမွန်ခြင်းရှိမရှိအထူးပဲစိုးရိမ်မကင်းဖြစ်နေကြောင်းသူ့ရဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့တရုတ်ရဲတပ်ဖွဲ့စီကိုတရားဝင်ဆက်သွယ်မေးမြန်းထားတယ်လို့ပြင်သစ်နိုင်ငံလီယိုမြို့မှာရှိတဲ့ Interpol ရဲဌာနချုပ်တာဝန်ရှိသူတို့ကစနေနေ့ကပြောပါတယ်တရုတ်နိုင်ငံမှာသတင်းပတ်ရှိပိတ်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်လဲမန်ပျောက်ဆုံးနေတဲ့ဖြစ်ရပ်နဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာခင်မွန်းဖြစ်သူတရုတ်နိုင်ငံကိုခီးထွက်သွားပြီးတဲ့နောက်ပိုင်းဘာအဆက်အသွယ်မှမရတော့တဲ့အတွက်လီယိုမြို့မှာနေထိုင်နဲ့မန်ရဲ့ဇနီးဖြစ်သူဟာပြင်သစ်ရဲတပ်ဖွဲ့ကိုမကြသေးခင်ကအကြောင်းကြားခဲ့တာပါတရုတ်နိုင်ငံလူထုလုံခြုံရေးဆိုင်ရာဒုဝင်ကြီးဟောင်းအသက်64နှစ်အရွယ်မန်ဟာ Interpol အကြီးအကဲဖြစ်ရွေးချယ်ခံရတဲ့ပထမဆုံးတရုတ်နိုင်ငံသားလည်းဖြစ်ပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9839ပိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေဒီနေ့နေ့မနေ့ဖက်တဲ့နေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဂျပန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကသူ့ကိုချီးမြှင့်ထားတဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုပြန်ရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့ပေါ်အရေးတကြီးစဉ်းစားရမယ့်ကိစ္စရပ်တစ်ခုမဟုတ်တဲ့သဘောမျိုးပဲချပြောဆိုပါတယ်။စုတွေဂုံပြူတာတွေကိုကျွန်မအလေးမထားပါဘူး။မိတ်ဆွေတွေဟာမိတ်ဆွေတွေရှိရမယ့်အတိုင်းအခိုင်အမာမရှိတဲ့ပေါ်ကျွန်မစိတ်မကောင်းပါဘူး။ဒါကြောင့်လဲဆိုတော့ချစ်ကြည်ရင်းနှီးမှုဟာနားလည်မှုလို့ကျွန်မယူဆလိုပါပဲ။အခြေခံအားဖြင့်ကိုယ်သဘောနဲ့ကိုယ်သတ်မှတ်ဆုံးဖြတ်တာတည်းနားလည်ဖို့ကြိုးစားရမှာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့စုတွေဆိုတာကဒီလိုပဲပေးတာပြန်ယူတာရှိနေမှာပါပဲလို့NHK ဂျပန်သတင်းဌာနနဲ့စနေနေ့တွေ့ဆုံမေးမြန်းခန်းတွင်ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်နယ်ကြက်တဲနဲ့ပတ်သက်လို့လည်းမြန်မာတနေငံလုံးကအခြေအနေကိုထားပါအောင်။ရခိုင်ပြည်နယ်တစ်ခုတည်းကအခြေအနေကိုတော့နားမလည်သူတွေအများကြီးရှိပါတယ်လို့ပြောပါတယ်။ Rider သတင်းတောက်နှစ်ဦးထောင်ချခံရတဲ့ဖြစ်ရပ်နဲ့ဆက်လင်းပြီးမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုမေးခွန်းထုတ်နေကြတဲ့အပေါ်မှာလည်းဒီကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆိုင်တာလား၊တရားဥပဒေအရလုဆောင်ခြင်းနဲ့ဆိုင်တာလားဆိုတာကိုကြည့်ရမယ်လို့ကျွန်မယူဆပါတယ်။ဒါကြောင့်လဲဆိုတော့တရားဥပဒေအရဆိုရင်စီရင်ချက်ပေါ်သူတို့မေးခွန်းထုတ်ပိုင်ခွင့်ရှိပြီးအယူခံဝင်နိုင်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အများကြီးရှိတယ်လို့ယူဆပါတယ်ဆိုပြီးတော့လည်းပြောပါတယ်အော်တိုဘာလ9ရက်နေ့မှာကျင်းပမယ့်မဲခေါင်ဂျပန်ထိပ်သီးစည်းဝေးတက်ဖို့ဒေါန်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်နေတာဖြစ်ပြီးကြီးစဉ်တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတိကျတွေ့ဆုံဆွေးနွေးဖို့ရှိပါတယ်
စိန့်မာတင်စ်ဂျွန်းကိုမြန်မာဘက်ကသူ့ရဲ့နေမြေပိုင်နဲ့အဖြစ်အစိုးရရဲ့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မြေပုံတွင်ပေါ်မှာမှားယွင်းဖော်ပြမှုကိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးရုံးကဓာကာမြို့တော်မှာရှိတဲ့မြန်မာတန်အမတ်ကြီးကိုစနေနေ့ကဆင့်ခေါ်တတိပေးပြောဆိုလိုက်ပါတယ်။1984ခုနှစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပထမဆုံးချိန်ပင်လယ်နဲ့ရေကြောင်းသွားလာမှုဆိုင်ရာပိုင်နဲ့သဘောတူညီချက်အရရောနှစ်နိုင်ငံရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့ကုလသမဂ္ဂတရားရုံးရဲ့ဆုံးဖြတ်ချက်အရမှာပါစိန့်မာတင်စ်ဂျွန်းကိုဘင်္ဂလားဒေ့ရှ်ကပိုင်ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ပိုင်နဲ့စိန့်မာတင်စ်ဂျွန်းကိုမြန်မာနိုင်ငံရဲ့မြေပုံတဲ့ တရေပိုင်းနဲ့အဖြစ်ဖော်ပြထားတာကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းရေးသားထားတဲ့စာကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတမ်မတ်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြီးပေးရခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကပြောပါတယ်အခုလိုမှားရင်းစွာဖော်ပြမှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအငြင်းဆုံးဖြေရှင်းချက်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုထားတယ်လို့လည်းသူကဆိုပါတယ်အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်နဲ့မြန်မာသတင်းအချက်အလက်စီမံခန့်ခွဲမှုယူနစ်ရဲ့ဝက်ဘ်ဆိုက်တွေမှာမြန်မာနိုင်ငံရဲ့မြေပုံကိုအသစ်အဖြစ်ပြန်လည်ဖော်ပြထားရမှာ Saint Martin's ကျွန်းကိုမြန်မာရဲ့ပိုင်နယ်ထဲမှာထည့်သွင်းခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။အခုလိုဘင်္ဂလားဒေ့ရှ်ပိုင်ကျွန်းကိုမှားယွင်းစွာဖော်ပြမှုနောက်မှာဖုံးကွယ်ထားတဲ့ရည်ရွယ်ချက်ရှိနေမှာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိုးရိမ်မကင်းဖြစ်နေပါတယ်။ဒီဖြစ်ရပ်ဟာဘင်္ဂလားဒေ့ရှ်နယ်စပ်မှာတိမ်းနဲ့ချီခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာဘက်ကပြန်ပြီးလက်ခံဖို့နှစ်နိုင်ငံသဘောတူညီချက်ရပြီးတဲ့နောက်အကောင့်ထဲမဖော်နိုင်ဘဲအပြန်အလှန်အပြစ်ဖို့နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။Saint Martin's ကျွန်းဟာ1938ခုနှစ်မှာဗြိတိရှ်ကိုလိုနီအစိုးရကမြန်မာနဲ့အိန္ဒိယကိုခွဲခြားလိုက်ပြီးတဲ့နောက်ဒီကျွန်းဟာအိန္ဒိယဘက်အချမ်းမှာကျန်ခဲ့တာပါ1948ခုနှစ်အိန္ဒိယနဲ့ပါကစ္စတန်ခွဲတဲ့အခါအရှေ့ပါကစ္စတန်ရဲ့ပိုင်နဲ့ဖြစ်သွားပြီး1981ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ပိုင်နဲ့အဖြစ်ပါဝင်လာတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါတယ်ရှင်
စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာဒီနေ့ကစားပွဲရသည့်အစကတည်းကရလတ်မကောင်းထားတဲ့မန်ချက်စတာယူနိုက်တက်အသင်းဟာအိမ်ပွဲမှာနျူကာဆယ်အသင်းကို 3-2 နဲ့နိုင်ရပါတယ်။ပွဲစပြီးလို့7မိနစ်အတွင်းမှာနျူကာဆယ်အသင်းက2ဂိုးသွင်းယူလိုက်နိုင်ပြီးမိနစ်80အထိဦးဆောင်ကစားခဲ့ပေမဲ့နောက်ထပ်ဂိုးမသွင်းနိုင်ပေမဲ့မန်ယူအသင်းကမိနစ်80နဲ့86မိနစ်တွေမှာခြေပါဂိုး2ဂိုးပွဲပြီးကန်ဒီမိနစ်90မှာဆန်ချက်စ်ကအနိုင်ဂိုးသွင်းပြီး 3-2 နဲ့နိုင်သွားတာပါ။ဒီပွဲစဉ်ရှစ်ကိုကစားပြီးတဲ့နောက်လက်ရှိချိန်မှာတော့မန်ချက်စတာယူနိုက်တက်အသင်းဟာအမှတ်ပေးစရာအဆင့်ရှစ်မှာရောက်နေပါတယ်။တခြားပွဲတွေမှာတော့ Brighton ကအင်ကွင်းမှာ West Ham ကိုတကူးကွန်းမရှိ Wolves ကအဝေးကွင်းမှာ Crystal Palace ကိုတကူးကွန်းမရှိ Bournemouth ကအဝေးကွင်းမှာ Watford ကို၄ဂိုးကိုမရှိ Everton ကအဝေးကွင်းမှာ Leicester City ကို၂ဂိုးတကူး Spurs ကအင်ကွင်းမှာ Cardiff City ကိုတကူးကွန်းမရှိနဲ့အတီးတီးနိုင်ရပါတယ်။ Burnley နဲ့ Huddersfield ပွဲကတော့တစ်ခါတကူးစီနဲ့တည်ကြပါတယ်။တနင်္ဂနွေပွဲတွေအဖြစ်မပြေစရာထိတ်ဆုံးမှရှိနေတဲ့အသင်း၃သင်းတွေက Liverpool နဲ့ Man City တို့လီဗာပူးကွင်းမှာကစားဖို့ရှိတယ်လို့ပွဲစဉ်9အပီတတိယနေရာမှာရှိခဲ့တဲ့ Chelsea က Southampton နဲ့အဝေးကွင်းမှာကစားရမှာဖြစ်ပါတယ် Fulham နဲ့ Arsenal ကတော့ Fulham ကွင်းမှာကစားကြပါမယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့ဆူနာမီတံကိုအကြီးအကျယ်ခံခဲ့ရတဲ့ဆူလာဝေစီကျွန်းရဲ့ပလူးမြို့မှာရုပ်အလောင်းတွေဆက်လက်ပြီးတူးဖော်ရရှိနေစေဖြစ်ပေမဲ့ပျို့ကျပျက်စီးသွားတဲ့အဆောက်အုံတွေအောက်ပိတ်မိနေတဲ့အလောင်းတွေထပ်ပြီးရှာဖွေတာကိုရပ်တန့်ပြီးအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေဖြစ်အင်ဒိုနီးရှားအာဏာပိုင်တွေကကြေညာဖို့ပြင်ဆင်နေပါတယ်။တိဆုံးသူအရေအတွက်1600ကျော်သွားပြီးထောင်နဲ့ချီမကပျောက်ဆုံးနေသူတွေလည်းရှိနေသေးကြောင်းစနေနေ့ကအာဏာပိုင်တွေဘက်ကပြောပါတယ်။လက်ရှိပလူးမြို့မှာရှိတဲ့ဒုက္ခသည်တွေအတွက်ရေတပ်နဲ့စေဝါအထောက်အကူတွေပြက်လက်လူနှိပါဖြစ်နေကြောင်းကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ်အင်ဒိုနီးရှားစစ်တပ်နဲ့ကယ်ဆယ်ရေးလုပ်သားစေနာဝင်တဲ့အရေးအတွက်စုစုပေါင်း 12,000 ကျော်ဟာမြို့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဝိုင်းဝန်းဆောင်ရွက်နေကြပါရယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော့ချော့တိတ်နဲ့မှအင်ဂျင်နီယာကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီနေ့ဒီမနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြပါမယ်ရုရှားနိုင်ငံဟာတလပ်ပစ်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာစာချုပ် INF ကိုချိုးဖောက်နေတယ်လို့ဘယ်လ်ဂျီယံနိုင်ငံမှာကြားသာပြည်နေကပြုလုပ်ခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ရဲ့အစည်းအဝေးတစ်ခုတွင်အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောလိုက်ပါတယ်ဓာတုလက်နဲ့အသုံးပြုမှုကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာအဖွဲ့တစ်ခုကိုရုရှားကအခုနှစ်စောစောပိုင်းမှာစိုက်ဘာတိုက်ခိုက်မှုပြုလုပ်ဖို့ကြိုးစားတာကိုတားဆီးခဲ့ရတယ်လို့လည်းနယ်သာလန်နိုင်ငံကပြောဆိုပါတယ်ရုရှားရဲ့ရန်တို့ရဲ့ပြုမှုဆောင်ရွက်မှုတွေအပေါ်အနောက်နိုင်ငံကအရင်ကမရှိဘူးတဲ့ပုံစံမျိုးနဲ့တုံ့ပြန်ပြောဆိုနေကြတဲ့အကြောင်းဇလတိကာဟုတ်ရဲ့သတင်းတော်ကိုကိုချော့ချော့သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
စီအေခေကာလာကချုပ်ဆိုထားတဲ့ INF လို့တည်ကြတဲ့သဘောတူစာချုပ်ကိုချုပ်ဖောက်ပြီးရုရှားနိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်နေတယ်လို့အမေရိကန်ကယုံကြည်ပါတယ်ဒီအချက်သာမှန်တယ်ဆိုရင်ရုရှားအနေနဲ့ဥရောပကိုအချိန်ပိုင်းအတွင်းနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်စွမ်းရှိလာမှာပါ။စာချုပ်ပါကန့်သတ်ချက်တွေကိုရုရှားတို့ဆက်ပြီးလိုက်နာမှုမရှိတော့ဘူးဆိုရင်အမေရိကန်ကတုံ့ပြန်လှုပ်ဆောင်ရလိမ့်မယ်လို့ဝန်ကြီးမက်ဒစ်ကနေတိုးဝန်ကြီးတွေကိုပြောပါတယ်
။ The United States is reviewing options in our diplomacy and defense posture to do just that in concert with
our allies. လှုပ်ဆောင်မှုရအတိုင်းကျွန်တော်တို့မဟာမိတ်တွေနဲ့ဟန်ချက်ညီညွတ်နိုင်ပြီးတန်တမာရေးနဲ့ကာကွယ်ရေးအရာလှုပ်ဆောင်နိုင်ရည်ကို အမေရိကန်ကဆန့်စစ်လစ်လာနေပါတယ်ဒီစာချုပ်ကိုရုရှားကဗျံကြကြချိုးဖောက်နေတဲ့လက်ရှိအခြေအနေပေါ်ဘယ်လိုမှလက်ခံနိုင်ချက်မရှိဘူးဆိုတာကျွန်တော်ပြတ်ပြတ်သားသားပြောပါတယ
်စာချုပ်ကိုချိုးဖောက်မှုလုံးဝမရှိဘူးလို့ရုရှားကညင်ထားပြီးအမေရိကန်ကသာစာချုပ်ကိုချိုးဖောက်ပြီးဒုံးကျည်ကာကွယ်ရေးစနစ်တွေကိုချထားတာဖြစ်တယ်လို့ပြောပါတယ်နေတိုးအဖွဲ့အတွက်အန်ဒရယ်ရှိတဲ့ဒုံးကျည်စနစ်တွေတခုရှိထားတယ်ဆိုတာမကြသေးခင်ကပဲရုရှားကထုတ်ဖော်ပြောဆိုထားတယ်လို့နေတိုးတွင်မှုချုပ်ယွန်စတိုတန်ဘော့ကပြောပါတယ်။အင်းကြီးချင်းတွေပေါ်အင်အားသုံးတာယူကော့ပွဲတွေကိုဩဇာလွှမ်းမှုဖို့ကြိုးစားတာနဲ့သတင်းမှားဖြန့်နာတွေလို့တခြားနိုင်ငံတကာစံနှုန်းတွေပေါ်ရုရှားရဲ့ချိုးဖောက်မှုတွေကိုလည်းယွန်စတိုတန်ဘော့ကထောက်ပြပါတယ်
။ Today's announcement by the Dutch and the British governments have exposed Russia's in this
အကြမ်းမှာတမ်းမြစ်စီသုံးဆွဲတာနဲ့စီးပွားရေးအကျိုးအမြတ်ကိစ္စတွေလို့ကဏ္ဍပေါင်းစုံမှာဒီကိစ္စတွေဖြစ်ပျက်နေတာလုံးဝလက်ခံနိုင်စရာမရှိပါဘူး။နိုင်ငံတကာအတိုင်းအဝန်းအနေနဲ့ဒါကိုစိတ်ကိုစဉ်းစားလင်းပြောဖို့လိုအပ်ပါတယ်။အစိုးရတည်းအနေနဲ့လည်းကျွန်တော်တို့ဒီအတိုင်းအတိအကျပြောဆိုနေကြဖြစ်ပါတယ်
။ရုရှားစစ်တောက်လမ်းကြီးအဖွဲ့ GRU ဟာ The Hague မြို့အခြေစိုက်ဓာတုလက်နက်များပိတ်ပင်ဒါစီအဖွဲ့ OBCW ကိုစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ကြိုးစားတယ်ဆိုတာနယ်သာလန်နိုင်ငံကကြာတာပရီနီမှာဖွင့်ချပါတယ်။ထိခိုက်နစ်နာစေတဲ့စိုက်ဘာတိုက်ခိုက်မှုတွေကိုရုရှားစစ်ထောက်လိုင်းရေးအဖွဲ့ကကမ္ဘာတဝန်းမှာလှုပ်ဆောင်နေတယ်လို့ပြည်ထောင်နိုင်ငံကသူ့ရဲ့ထောက်လိုင်းရေးမဟာမိတ်ဩစတြေးလျနယူးဇီလန်တို့နဲ့အတူပူးတွဲပြီးဆွဆွပြောဆိုပါတယ်ရုရှားရဲ့တာဝန်မဲ့ပြုမှုလှုပ်ဆောင်မှုကိုတီးခံမှာမဟုတ်ဘူးလို့မဟာမိတ်သုံးနိုင်ငံရဲ့တတိပိတ်ချက်ကိုဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောသွားပါတယ
် The random areas and where you know these things are occurring you know in sportsdoping and
ကမ္ဘာတဝန်းမှာခွဲခြားသတ်မှတ်မှုရှိလှုပ်ဆောင်နေတဲ့ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုတွေကိုနယ်သာလန်နဲ့ဗြိတိရှ်အစိုးရတွေကဖွင့်ချဖော်ထုတ်ထားပါတယ်
။ရုရှားအစိုးရကိုယ်တိုင်ပါဝင်တဲ့အားကစားတားမြစ်ဆေးသုံးဆွဲမှုအစီအစဉ်ကနေအာယုံလွှဲဖို့ကြိုးစားချက်အစီအပိုင်းအနေနဲ့အင်တာနက်ကနေထွန်းဖောက်ကိုဝင်တာသတင်းနည်းပညာကိုသုံးပြီးဗန်နာငွေကြေးပိုင်းလိမ်လည်လှုပ်ဆောင်တာတခြားလူတွေရဲ့ပို့ကိုရေးအချက်လက်တွေကိုခိုးယူအသုံးပြုတာနဲ့ငွေမဲခဝါချတာတွေကျူးလွန်နေလို့ဆွဆွဲပြီးရုရှားထောက်လွှမ်းရေးအရာရှိ9ဦးကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဌာနကကြာတာပရီးနေမှာကြေညာပါတယ်။အဲဒီအထက်က3ဦးဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်တစ်ပါတီရဲ့အီးမေးလ်တွေကိုရုရှားကထွင်းဖောက်ခိုးယူတယ်လို့ဆွဆွဲထားတဲ့ပြည်မှုအတွေ့ပြီးခဲ့တဲ့ဇူလိုင်လကပဲတရားစွဲခံထားရတဲ့အထက်မှာလည်းပါဝင်ပါတယ်ခင်ဗျာ။
ကိုကြော်ကြော်သိမ့်ပါခင်ဗျာအခုတော့ပတ်စင်ထုတ်လင်းပေးနေကြဥအောင်ခင်ရဲ့မြမအကြီးတုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
ရုပ်ပြည်ဟာကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားဖြစ်ပါတယ်မြန်မာကတော့ကမ္ဘာအစင်းရဲ့ဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်အဲ့ဒီတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာဘေသူကဘေသူကိုလွှမ်းမိုးမယ်ဆိုတာကမ္ဘာနိုင်ပါလေစေဆိုရခေအနည်း20ကျော်ကာလတရုတ်အားကုန်နဲ့ယက်တီခဲ့တဲ့အရှင်အဟောင်းဟာဆက်လက်ရှင်သန်နေသေးဖြစ်ပါလေဖိနှိပ်ချုပ်ရှိတဲ့စေဆိုရကိုအကူအညီပေးတဲ့တရုတ်ကိုတိုင်းသူပြည်သားကအမုန်းပွားကြပါတယ်ပြည်သူစန့်ရင်တဲ့မြေဆုံစီမံကိန်းကိုဦးသိန်းစိန်အစိုးရကရပ်ဆိုင်းလိုက်ပေမဲ့တရုတ်စီးပွားရေးလွှမ်းမိုးမှုဟာလျော့မသွားပါဘူး NLD အစိုးရကမှလည်းတရုတ်စီးပွားရေးအလားအလာကောင်းနေပါတယ်။တရုတ်သမ္မတရဲ့လက်ရင်းအစီအစဉ်ဖြစ်တဲ့ Belt and Road Initiative BRI ရဝင်းလမ်းကြောင်းစီမံကိန်းမှာမြန်မာပါဝင်ပါတယ်။လွန်ခဲ့တဲ့ February လကပဲတရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးကြပါတယ်။တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားသိရအောင်တရုတ်သူတေပီ2ဦးလေးတာတဲ့စာတမ်းကိုလွန်ခဲ့တဲ့ March က International Group Center ကထုတ်ပြန်ထားပါသ
ည်မြမပြည်သူပြည်သားတထောင်ကျော်ရဲ့တရုတ်နဲ့ပတ်သက်တဲ့အမြင်တွေ့ဆုံမေးမြန်းပြီးတင်ပြထားတဲ့စာရန်းဖြစ်ပါတယ်လုပ်ငန်းတဘာဝချင်းတူနေတာတော့မေးမြန်းခံရသူတွေဟာဂျပန်ကိုတရုတ်ထက်ပိုပြီးကြိုက်နှစ်သက်တာတွေ့ရတယ်လို့ဆိုပါတယ်တရုတ်ရဲ့ယင်းဒီမြို့နယ်မှုဟာတာဝန်သိတဲ့သဘောကင်းမဲ့နေတယ်လို့မြင်ပါတယ်ဖိနှိပ်တဲ့အစီအစိုးရနဲ့လက်တွဲခဲ့တဲ့တရုတ်ကိုမကြေမနက်ဖြစ်နေသေးပုံရတဲ့အတွက်စီမံကိန်းအကောင့်ထဲပေါ်တဲ့အရက်မှာဒေသခံတွေကျေနပ်အောင်လုပ်ဖို့အရေးကြီးတယ်လို့တရုတ်သူတွေတီတွေကဆိုပါတယ်ဒီလိုမလုပ်နိုင်ရင်တရုတ်မြန်မာစီးပွားရေးဇင်းညံမှာရောရဝန်းလမ်းကြောင်းစီမံကိန်းမှာရောစန့်ကျင်မှုတွေနဲ့ရင်ဆိုင်ရွယ်ရှိတယ်လို့မြင်ကြပါတယ်ဒါကြောင့်မို့ ပြည်သူနဲ့ဆက်ဆံရေးအဆင်ပြေရေးနဲ့တာဝန်သည့်ဒေသခံကုမ္ပဏီနဲ့လက်တွဲနိုင်ရေးဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေလက်ကင်ထားရမယ့်မူဝါဒဖြစ်တယ်လို့ဆိုပါတယ
်။တရုတ်စီးပွားရေးစီမံကိန်းတွေကို MLD အစိုးရကလက်ခံမှုမြန်မာပြည်သူတွေအမြင်ကောင်းလာအောင်တရုတ်ကြိုးပမ်းမှုစတာတွေကြောင့်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာပုံရပါတယ်။ဒီအကြောင်းကိုမြန်မာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့ February လထုတ်တရုတ်နဲ့အလွှာဆုံးဆက်ဆံရေးမဟာဗျူဟာစာရမ်းမှာပေါ်ပြပါတယ်။ယူနန်နဲ့လန်ဒန်တက္ကသိုလ်ဘွဲ့ရသုတေတီခင်ခင်ကျော်ကြီးပြုစုတဲ့စာရမ်းပါပဲ။ပြည်သူထောက်ခံမှုရယူရမှာအလွှာအသေးသေးကအရေးပါသူတွေကိုတရုတ်ပြည်ကိုဖိတ်ခေါ်တဲ့နည်းကိုလည်းသုံးပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းဖိတ်ခေါ်ခံရလို့တရုတ်ပြည်ကိုတွားရောက်သူ1000လောက်ရှိကြောင်းသိရပါတယ
်။ပြည်သူထောက်ခံမှုသာရရင်မြစ်စုံစီမံကိန်းပြန်လည်အကောင့်ထဲဖော်နိုင်လိမ့်မယ်လို့တရုတ်ကယူဆထားပုံရပါတယ်။မြစ်စုံစီမံကိန်းနဲ့ဆက်ဆက်နေတဲ့အရက်ကဒေသခေါင်းဆောင်နဲ့ဘာသာရေးခေါင်းဆောင်23ဦးကို2016ခုနှစ်ကတရုတ်ပြည်ကိုဖိတ်ခေါ်ပြီးမြစ်သုံးသွယ်ရေအားလျှက်စစ်အောင်မြင်စွာအကောင့်ထဲဖော်နေပုံကိုပြသခဲ့ပါတယ်။တရုတ်မြန်မာစီးပွားရေးဇင်းညံနဲ့ဝန်းကျင်လမ်းကြောင်းဖြတ်သွားမဲ့ကချင်ရှမ်းရခိုင်ပြည်နယ်ကခေါင်းဆောင်တွေကိုအများဆုံးတရုတ်ပြည်ကိုဖိတ်ခေါ်ခဲ့တယ်လို့သိရပါတယ်။ဒီလိုအခြေအနေမှာရခိုင်ကဘင်္ဂလီရိုဟင်ညာပြဿနာပေါ်လာတဲ့အတွက်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာတရုတ်အကာအကွယ်ယူရတဲ့ဘဝပြန်ရောက်သွားပါတယ်။ဒါကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ကအသာစီးရနေတယ်လို့ခင်ခင်ကျော်ကြီးကသုံးသပ်ထားပါတယ
်။တရုတ်ရဲ့Road and Belt Initiative ဒီမံကိန်းကိုရဝင်းလမ်းကြောင်းလို့လည်းခေါ်ပါတယ်။ဒါပေမဲ့မြန်မာဘက်ကကြည့်ရင်တော့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်လို့ပြောရင်ပိုပြီးရှင်းပါလိမ့်မယ်။ဒီစင်မာကိန်းမှာပါဝင်လာတဲ့မြန်မာဟာတရုတ်အကျွေးပြည်လာနိုင်တယ်လို့မြန်မာရေးရာကြံကျင်သူမတ်တင်ရစ်နာကဆိုပါတယ်။ဦးသိန်းစိန်လက်ထက်2013မှာတရုတ်လုံဆက်ပစ္စည်းတွေဝယ်ဖို့တရုတ်ကဒေါ်လာ300မြန်မာကိုထုတ်ချေးပါတယ်။အခုတော့ချင်းငွေနဲ့ဝယ်တဲ့ဆက်ပစ္စည်းဟာတုံးလို့မရတော့ပါဘူး။ဒါပေမဲ့တရုတ်ကတော့အကျွေးဆက်နေရတုံးပဲလို့ထောက်ပြပါသေး။ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းမှာလည်းမြန်မာကအဖြစ်ကံအဖြစ်ပါဝင်ပြီးကျွေးပြီးလိမ့်မယ်လို့ဘတ်တလစ်နာကဆိုပါသေး။ဒါပေမဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်းထွန်းကတော့ကျွေးပြီးမယ်အခြေအနေရောက်စရာအကြောင်းမရှိဘူးလို့ဇွန်လကပြောသွားပါသေး။ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုကွန်ဆယ်ရာခိုင်နှုန်းတရုတ်ကပိုင်ပြီးမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။အစိုးရစီးပွားရေးအကြံပေးဆိုသူဘောဂဗေဒပညာရှင်ရှွန်တန်နော်ကလည်းကြောက်ဖြူရင်နဲ့စိတ်ကန်းဟာယုတ်တိမရှိတဲ့စီမံကိန်းသာဖြစ်တယ်လို့မကြမီကပြောဆိုသွားပါတယ်ခင်ဗျာ
။ဒီအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာပါဆက်လက်နားဆင်ရမှာကတော့American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်ဒေါ်လာလတ်တန်းစီစဉ်တင်ဆက်ထားတာ
ပါဒီသတင်းပါ English American Saganda မှာစာရွက်လို့ဒေဗီရတဲ့ paper ကိုခြေခံတဲ့ idiom အတုံးမျိုးကိုတင်ပြပေးမှာမို့ပထမဦးဆုံ
း paper tiger
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကPAPER paper ကစက်ကူဒါမှမဟုတ်စာရွက် TIGER tiger ကကြာဆိုတော့စကူဖွင့်ရဲ့ဒါရိုက်အသေးပဲကတော့စက်ကူနဲ့လှုပ်ထားတဲ့ကြာပေါ့ဒီတုံးဟာတကယ်တော့ရှစ်တရုတ်ယဉ်ကျေးမှုမှာအသုံးပြုခဲ့တဲ့ရီလောက်ဟုဆိုတဲ့ဝဟာရကဆင်းသက်လာတာဖြစ်ပြီးဒီအသုံးကိုတရုတ်ကွန်မြူနစ်ဥက္ကဋ္ဌကြီးမော်စီတုံးက1946ခုကအမေရိကန်သတင်းတောက် Anna Louise Strong နဲ့တွေ့ဆုံမိမြန်းကမှအမေရိကန်အရင်ရှင်စနစ်ဟာကြည်ရတဲ့အင်အားကြီးပြီးမဲ့လက်တွေမှာဆက်ကူနဲ့လှုပ်ထားတဲ့ကြားလိုပဲဘာမှကြောက်စရာမကောင်းဘူးလို့ဖြေချခဲ့ရကနေခစ်စားလာခဲ့တာဖြစ်ပါလေ။ idiom တွေပဲကလည်းရှင်းပါတယ်။ကြောက်ဖို့ကောင်းတယ်။အာနာရှိတယ်လို့ထင်ရပြီးမဲ့တကယ်တော့အဲ့ဒီလိုမဟုတ်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာတော့အဆံမရှိတဲ့ဒကြံမြောက်အဆိတ်မရှိတဲ့မွေးဆိုတဲ့ဆိုရိုးစကားတွေနဲ့တူတယ်လို့ဆိုရမှာပါ။သူသင်ဇန်တမန်ကြီးရမှာနိုင်ငံတကာနိုင်ငံကတခုခုနဲ့ပတ်သက်လို့တုံ့ပြန်ရမှာအထီးထီးရောက်ရောက်အရေးယူမယ်လို့ချင်းချောက်ပေမဲ့လက်တွေမှာတော့တကယ်မတုံ့ပြန်ပဲအပြောကြီးတက်တက်ပဲဖြစ်တာကိုဆိုလိုတာဖြစ်ပါတယ်။တကယ်တော့ကြောက်စရာမလိုတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ ဒီသုံးရပတ်သက်တဲ့ George Gobi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
When Mao criticized the Soviet Union for being friendly with the U.S., Soviet leader Khrushchev replied, "The paper tiger has nuclear teeth."
ခုနကမကအမေရိကန်နဲ့ဆိုဗီယက်ယူနီယံတို့ချစ်ချင်ရင်းနှီးမှုကိုဝေဖန်ခဲ့ရမှာဆိုဗီယက်ကောင်ဆောင်ခရူရှော့ဖ်ကတုံ့ပြန်ခဲ့တာကတော့စက်ကူကြဟာနျူကလ িয়ার သွားရှိတယ်ဆိုတာပါပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When Mao criticized the Soviet Union for being friendly with the US, Soviet leader Khrushchev replied, "The paper tiger has nuclear teeth."
ခုဆက်လက်ကြည့်ပြပြီးမှာကတော့
paper trail
ဖြစ်ပါတယ်။စာလုံးပေါင်းက PAPER paper ကစက်ကူစာရွေးTRAIL trail ကနောက်မှကျရင်ခဲ့တဲ့လမ်းကြောင်းဆိုတော့စကူထုံရဲ့တရိုက်ဒီဘေကတော့နောက်မှကျရင်ခဲ့တဲ့စကူလမ်းကြောင်းပေါ့လူလူအနေနဲ့ကိစ္စတစ်ခုနဲ့ပတ်သက်လို့ခြေရခံကြံခဲ့တဲ့ဆိုင်ရွက်စာတမ်းအထောက်အထားကိုဆိုလိုတာဖြစ်ပါလေအထူးသဖြင့်ဥပဒေရတည်ဝင်ဖြစ်ဖို့ဆိုင်ရွက်စာတမ်းအထောက်အထားတွေပြနိုင်ဖို့လိုအပ်တဲ့အတွက်ကြောင့်လေကိစ္စတစ်ခုနဲ့ပတ်သက်လို့ရေးသားထားတာထုတ်ပြန်ထားတာတွေဟာဆိုင်ရွက်စာတမ်းပေါ်မှာရှိနေတဲ့အတွက်ခိုင်လုံတဲ့တည်တည်အထောက်အထားတွေဖြစ်ပါလေဘယ်နည်းဘယ်ရမှာဘယ်လိုရေးသားထားတယ်ဘယ်လိုဂရီပေးထားတယ်ဘယ်လိုလက်မှတ်ရေးထိုးထားတယ်ဆိုတာကိုဆိုင်ရွက်စာတမ်းပေါ်မှာပြနိုင်တာဖြစ်ပါလေဒီဆိုင်ရွက်စာတမ်းပေါ်မှာပြနိုင်တဲ့အထောက်အထားတွေဟာ paper trail ပဲဖြစ်ပါလေသူတပြေအခုလိုအင်တာနက်ခေတ်ကြီးမှာလူတူးကိုခြေရခါလိုက်နိုင်ဖို့အဲ့ဒီလူရေးသားထားတာတွေ့လို့ရှိရင်အထူးပဲအတွက်ကူတာလည်းဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
He left a paper trail so it was easy to locate him
သူရဲ့စာရေးသားချက်တွေကိုခြေရခံပြီးတော့သူ့ဘယ်မှာရှိနေတယ်ဆိုတာကိုရှာတွေ့ဖို့ကလွယ်ကူခဲ့တယ်လို့ထင်ပေရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ He left a paper trail so it was easy to locate him
ခုနောက်ဆုံးတင်ပြပေးမှာကတော့
walking papers
ဖြစ်ပါတယ်စာလုံးပေါင်းက WALKING walking ကလမ်းလျှောက်တာ PAPERS papers ကစာရွက်တွေဆိုတော့စကူထုံရဲ့တရိုက်ဒီပဲကတော့လမ်းလျှောက်တဲ့စာရွက်တွေပေါ့ဒီနေရာမှာလမ်းလျှောက်တဲ့ဆိုရမှာလမ်းခွဲထွက်တဲ့အဓိပ္ပာယ်ဆောင်တဲ့အတွက် idiom ဆိုတဲ့သဘောဒီပဲကတော့လောက်ဆိုရင်လည်းအလုတ်ကထုတ်ခံရတဲ့ရက်ဆိုင်ခံရတဲ့စာရွက်စာတမ်းအိမ်အောင်ဆိုရင်လည်းကွာရှိနေဆိုင်ရဲ့စာတမ်းစသဖြင့်တို့ကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The company's business is not doing well so I wasn't surprised when I got my walking papers
ကုမ္ပဏီရဲ့စီးပွားရေးအခြေအနေကသိမ့်မဟန်ဘူးဒါကြောင့်ကျွန်တော်လှုပ်ဖြုတ်ခံရတဲ့ဆိုင်ရဲ့စာတမ်းတွေရတော့လေကျွန်တော်သိအာအာမသိမ့်ပါဘူးလို့တီးပေးရပါတယ်
The company's business is not doing well, so I wasn't surprised when I got my walking papers. Paper tiger, paper trail, walking papers.
မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသားအမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ကြပါတယ် VOA အမေရိကန်အတန်းကတနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VOA American တန်ကတနင်္ဂနွေနေ့မိနစ်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေစေမီတာလိုင်းတွေအပြင်လဲလမီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မင်းညာပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်။စနေညာပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကိုတော့ကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာတော့နိုင်ငံခြားအရေးရောင်းချမှုကန့်သတ်မှုကြောင့်ဖြစ်လာနိုင်တဲ့အကျိုးဖြစ်တွေနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်။ခွင့်ပြုချက်မရဘဲတင်သွင်းလာတဲ့နိုင်ငံခြားအရေးရောင်းချမှုတွေကိုထိန်းချုပ်ဖို့မကြခင်တုန်းကပဲသတင်းတွေထွက်လာပြီးတော့တုံ့ပြန်တဲ့နေလည်းအမျိုးမျိုးကြားနေရပါတယ်။ဒီပေါ်မှာစီးပွားရေးလူမှုရေးကျန်းမာရေးရှုထောင့်ကနေကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီ။ဒီမြန်မာနိုင်ငံစားသုံးသူကာဝေးအသင်းဥက္ကဋ္ဌဦးပါဦးခိုင်နောက်ကျန်းမာရေးပိုင်းအနေနဲ့ဆွေးနွေးဖို့ကျွန်တော်တို့ရန်ကုန်မြို့ကဒေါက်တာမြင့်ဦးတို့လေလိုင်းပေါ်မှာရောက်နေကြပါပြီ။ဆိုတော့အရင်ဆုံးကျွန်တော်ပြည်နယ်ဆွေးနွေးမဲ့သူတွေရဲ့အသုံးသက်ချက်ကလေးတွေကြားချင်ပါတယ်။ဆိုတော့ဆရာဦးပါဦးခိုင်ကိုဆွေးနွေးစေချင်ပါတယ်။ကျွန်တော်ဒီနိုင်ငံခြားအရေးတွေကန့်သတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ဒီတာဝန်ရှိတဲ့သူတွေဘက်ကတော့စနစ်တကျတင်သွင်းဖို့ဖြတ်ချနိုင်မှုရည်ရွယ်ပြီးဒီအရင်ဆုံးကရှိနေတဲ့အမိန့်ကိုလက်တွေ့အကောင့်ထဲပေါ်ရှင်းသုံးတာဆိုပြီးပြောတာရှိပါတယ်ဆိုတော့ရေဝီယာအနေနဲ့ပြောမယ်ဆိုရင်ဒီအရင်ကဒီအလွယ်တကူဝယ်လို့ရနေတဲ့နိုင်ငံခြားရက်တွေရောင်းချမှုကိုကန့်သတ်လိုက်တဲ့ကိစ္စကောင်းတဲ့ရွေးချင်တဲ့အစကောင်းတဲ့ခြေလှမ်းတရလို့တကယ်ပဲဆိုနိုင်လားဆရာဦးပေါ့ဟုတ်ခင်ရဲ့သဘောကအရင်ဆွေးနွေးပြပါလားခင်ဗျဟုတ
်ကဲ့အမားကကျွန်တော်နိုင်ငံမှာကကျွန်တော်တို့ကပြောရမှာနော်ဒီခုနိုင်ငံရဲ့အရေးကြီးပြန်ပြောင်းလာကိုကျွန်တော်တို့ကပြောရတယ်ကျန်တဲ့လိုက်တယ်ဆိုတာကတော့အဲဒါဟိုတက်တာတော့ဒီပြိတ်နေတာလို့ရှိရှိဒီကြောင့်ဘာလို့ဖြစ်နေတာလဲဘာဖြစ်လို့လဲဆိုတော့ဒီလက်ရှိကျွန်တော်နိုင်ငံရဲ့စီးပွားရေးခြေလှမ်းတွေကအလားဒေါ်လာကြီးတွေကလည်းပြင်းပြနေတယ်အဲ့နိုင်ငံရဲ့အရေးကြီးတာကကျွန်တော်တို့ဒေါ်လာနဲ့ဝယ်ရတာအဲ့တော့ဟိုကျွန်တော်တို့ဒီလင်္ကာတို့ကပါရှင်ဒီနိုင်ငံမူကြတဲ့အတွက်ကျောင်းကနေကန့်ကတ်တာတွေလုပ်နေတယ်ပေါ့အဲကျွန်တော်တို့ကစောကြီးတွေကဒါဒေါ်လာကြီးတွေစတဲ့ကြတဲ့အစိုးရကကျွန်တော်တို့အကြံဉာဏ်တော့ဒါဒီရာရီကနေအကြံဉာဏ်ပေးတယ်ကျွန်တော်တို့ကကျောင်းကနေကန့်ကတ်ဖို့ဟာနောက်တစ်ချက်ကဟိုဒီလိုနိုင်ငံသားအရေးတွေမတင်းအတင်းနေမဲ့လေအဲကျောင်းကြီးချင်းမတင်းချင်းကျွန်တော်တို့နိုင်ငံမှာချက်မဲ့နေတဲ့ဒီထဲမှာချက်တဲ့တရားနဲ့ရရှိတဲ့တရားဝင်လည်းနဲ့ရရှိတဲ့နောက်ကဒီလုံးထဲမှာဒီကနေပြောတဲ့ဟိုစွတ်ကြည့်လို့ဖြစ်တာကျွန်တော်ပြည်ရတယ်ခေါ့နော်ဒီမနေ့ကြီးဒီရက်ခဏမနေ့ကြီးဘရန်ဒ်ခုဒီထဲမှာဒါပြောဝင်ပြောဝင်ထုတ်လို့ရောင်းချနေတဲ့တရားမှာဟောလာအဲ့ဒီမှာဆိုရင်တနာတနာကိုတမ်းနေဟောစာကိုအဲ့ဒါယူရတမ်းနေဟောစာကိုချက်ရင်းလောက်ပြီးရှင်းရတာဒီကနေ့ရှင်းတာလေဟောအကျိုးရကြတဲ့လူတွေကအဲ့ဒီလိုကမျိုးရကြကြတဲ့အတော့လာကျွန်တော်တို့ဒီနေ့ဟာတိုင်းတဲ့လူတွေကကျွန်တော်ကတော့ငရတဲ့ဒီနေ့ဒီနေ့ဒီမှာချပြီးရတယ်အဲ့တော့အငရရဲ့ဒီစင်းနေနေချစ်ချင်းစင်းနေတော့ကန့်တဲ့ချစ်ချင်းဟာဒီလိုရတာဟာအနေရှိတဲ့ဒီဒီချောင်းလုံးကတော့ရကြတော့မှာမဟုတ်ဘူးတော့ဘာမှတော့သိချိုးမလာဘူးချိုးမလာတော့ဟာအမေရိကန်နိုင်ငံရောဒီကိုကန့်သတ်လိုက်ဟာလက်ရှိဒီနိုင်ငံရဲ့စီးပွားရေးရှင်တွေကကျွန်တော်တို့ကတော့အချိန်ကိုလည်းလို့ပြောရမှာဟုတ်
ဟုတ်ကဲ့ပါဆရာဦးပေါ့ခိုင်လေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျကျွန်တော်အခုတော့ဒီကျမ်းမာရေးရှုတော့ဆွေးနွေးဖို့ဆရာမြင့်ဦးကိုဖိတ်ခေါ်ချင်ပါတယ်ဆရာမြင့်ဦးအခုဒီအစီအစဉ်နဲ့ပတ်သက်လို့အခုကတော့ကျန်တဲ့ဒီအရက်တွေအကုန်လုံးတော့မဟုတ်ဘူးပေါ့လေပြည်ပကိုတွင်းတဲ့နိုင်ငံခြားအရက်တွေကိုဟိုတရားမဝင်တင်သွင်းတဲ့အရက်တွေကိုကန့်တတ်တဲ့အပိုင်းမှာဆိုတော့ကျမ်းမာရေးရှုတော့နေယူရပြောမယ်ဆိုရင်အခုလို့ဒီနိုင်ငံခြားအရက်ဟိုတေကိုကန့်အယောင်ကန့်တတ်တဲ့ကိစ္စကျူစုစရာကိစ္စလို့ပြောနိုင်လားနောက်တစ်ခုကဒီဟိုကျမ်းမာရေးရှုတော့နေကြည့်ရင်တကယ်ပဲအကျိုးရှိနိုင်တဲ့အစီအစဉ်လို့ဆိုနိုင်လားဆရာဦးမြင့်
ကောင်းမြင်ရတော့ပမာပြီမှာသူကရက်တော့တယ်သူကများသူကနိုင်ငံခြားရုပ်ကိုတောက်နေရတာမဟုတ်ဘူးလေ
ဟုတ်ကဲ့ဆရာပြောပါဟာ
သူတက္ကသိုလ်ကနေပမာသူပြထားတယ်ဆိုတော့ပမာနိုင်ငံ15နှစ်အထက်ရက်တော့တယ်လူတွေသူတို့လိလာတာပါ82ရာခိုင်နှုန်းကပြရာတော့တယ်နောက် ော်600ကျန်တော့ဝိုင်းတောက်တယ်။နောက်700ကျန်တော့နိုင်ငံခြားအရက်နဲ့ကုနာအရက်ပြင်းနေတော့တာပေါ့နော်။အဲ့တော့နိုင်ငံခြားအရက်တောက်နိုင်တဲ့လူတန်းစားကအင်မတန်နေတယ်ပေါ့မှပြပါ။အဲ့တော့အဓိကဆိုစီးပွားရေးလုပ်ငန်းရှင်တွေကိုဆိုတာဥတီရလို့ထင်တယ်ပေါ့ဗျာ။အဲ့ဒီပုံကနေပြောတော့စူပါတော့ကိုရက်330တန်းကိုတို့ကလက်ထုပ်ဖို့ပေးမယ်။ဒါမှမဟုတ်လူတွေပဲတတ်နိုင်တာလေ။တကယ်ကျွန်တော်တို့လောကထဲမှာဒီရှင်ရက်ရွာကြီးရွာတွေမှာဖြစ်နေတဲ့အရက်တောက်သွုံးမှုတွေတော့ဒါပြီးသွားနိုင်မှာမဟုတ်ဘူး။အဲ့တော့ဗမာပြည်ရဲ့အရက်တောက်သွုံးမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ခုနစင်းစရာစီကြတာ190နှစ်နိုင်ငံမှာဗမာပြည်က195ချိတ်ထားတယ်။အခုတည်းအရက်တောက်တဲ့နိုင်ငံတွေအများကြီးပဲရှိတယ်။ဟိုဘယ်လိုဆိုရုရှားတို့ဘာလို့ပေါ့နော်။ကိုယူရီးယားတို့ဘာလို့ခုတည်းတော့ဖောက်ပေးတယ်။အဲ့တော့ဒီအရက်တောက်တာတွေကိုကျွန်တော်ထိန်းချုပ်မယ်ဆိုလို့ရှိရင်နိုင်ငံသားအရက်တွေကိုခုနခွန်တိုးပေါက်တာတားဆီးတာနဲ့လည်းမလုံလောက်ဘူး။ဆိုကျမကြီးကတော့ဒီဒုက္ခပြဿနာကြီးပြေးနေမှာပဲ။ဟိုအရက်တောက်လို့အသက်6ကျော်လူတွေက86ရာခိုင်နှုန်းတွေ့လာပြီ။ဟိုအရက်တောက်လို့ကုတန်တော်ကလမ်းပေါ်မှာမတော်တဆဖြစ်တာတွေ၊ရာသမှုတွေဖြစ်တာတွေက30ရာခိုင်နှုန်းတွေဖြစ်လာပြီ။အဲ့တော့ဒါတွေကိုညှော့နေသေးချင်တော့ပြည်တွင်းကအရက်တွေကို control လုပ်ရမှာ။ပြည်ပကအရက်သွား control လုပ်နေတာနဲ့ဒီလက်ရှိပပိုင်းမှာဖြစ်တဲ့အရက်ကြောင့်ဖြစ်တဲ့ကျမကြီးပြဿနာတွေကိုမရှိချင်းမရှိချင်းနိုင်ဘူး။အဲ့တော့ကျွန်တော်တို့ကထက်ရေးတော့တယ်ဗျာတနည်းရေးတော့တယ်ဗျာနောက်ကတော့အရက်ဗျာ BECC တော့တယ်ဗျာအဲ့တော့ကျွန်တော်ဒီမှာ Grand Rider တော့တယ်ဗျာဒီအရက်တွေကတော့ဒီမှာပြန်ပြန့်နှံ့ပြီးတော့ရေတဲ့ပေါ်တဲ့နေရာအောင်ရောက်နေတယ်လို့ပြောနေကြတာအဲ့တော့ကျွန်တော်ဆိုတာပြည်တွင်းမှာအရက်ကိုထိန်းချုပ်ပါမယ်ဒီပန်းကရည်တွေထင်းချုပ်ရုံနဲ့ဗမာပြည်အရက်တောက်ဆုံးနဲ့အရက်ကို abuse လုပ်တဲ့ကစနာဒီလူတွေရဲ့ခုနကပြန်လေပြီးတော့အရက်ဆွေးတဲ့ထိုင်ရာတွေကိုပြန်လေခုတတဲ့နေရာတွေမှာတော့ကျွန်တော်မထိရောက်ဘူးလို့ကျွန်တော်ထင်ပါတယ်ဗျာ
โอเคဆရာမြင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီလူမှုရေးပန်းဆွေးနွေးဖို့ဒီလူငယ်နဲ့လူမှုသားစားတာပေါ်ဆောင်ရေးစင်တာကိုတက်ဆွေဝင်လည်းရှိနေပါတယ်ဆိုတော့ကိုတက်ဆွေဝင်အခုကျွန်တော်ဒီနိုင်ငံသားအနေနဲ့တရားမဝင်တွင်းလာတဲ့နိုင်ငံသားအရက်တွေကိုကန့်သတ်လိုက်တာနဲ့ပတ်သက်လို့ဒီတာဝန်ရှိသူတွေဘက်ကပြောထားတာတော့ပေါ့လေလက်တလောအချိန်မှာတရားဝင်တင်သွင်းတာမဟုတ်တဲ့အတွက်အစိုးရကလည်းခုံမရဘူးနောက်အရက်တွေကို FDA ကလည်းမစစ်နိုင်ဘူးအတူတူကလည်းပေါ်တယ်ဆိုတော့စားသုံးသူတွေနစ်နာတယ်ဒါကြောင့်ဟိုကန့်သတ်လိုက်တယ်ဆိုတော့အပိုင်းနေဆိုတာပြောပါလေဆိုတော့ဒီလိုကန့်သတ်ခြင်းအဖြစ်ပေါ့လေလူမှုရေးအရာကြည့်မယ်ဆိုရင်ဟိုပေါ့လေဟိုတစုံတရာဟိုတက်ရောက်မှုတွေဘယ်လောက်ထိရှိလာနိုင်လဲကိုသက်ဆိုရင
်ဟုတ်တယ်ဟိုကအာမှန်ပါတယ်ဗျာရဲ့ဒုတိယဝေဒတွေ့အောင်လဲနေပြီးတော့တို့ကိုတွင်နေရတဲ့ရပြီးတော့အခုမရဘူးဆိုတာလည်းမှန်ပါတယ်ဆိုတော့ဒါတို့ကျွန်တော်ဖိရိုက်ခြင်းအဖြစ်ဒီပို့ပြီးတော့ဒီခါတုံးသူတွေကိုပို့ပြီးဒုက္ခရောက်နေတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့တော့ဒီဟာတို့ဖိရိုက်ခြင်းအဖြစ်မဟုတ်ဘူးလို့ကျွန်တော်အနေနဲ့သုံးသပ်တယ်အတရားကိုကျွန်တော်တို့ဒီပုံရနေဖြစ်ရဆက်သေးကိုဒီသူတို့ရဲ့သဘောတခုရဲ့နဲ့ကျွန်တော်လုပ်လိုက်တာဆိုမဟုတ်ဘင်းနဲ့ကျွန်တော်ဒီဟိုအရက်တင်သွင်းနေတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေပြီးရလို့ရှိရင်ကျွန်တော်ဒီရက်ဘက်ဖွဲ့စည်းလို့ဟာမျိုးတွေ FDA ကိုဖွဲ့မျိုးတွေဒီလိုဖွဲ့နေသိပြီးတော့မှ consultation လုပ်ပုံကမျိုးတွေလုပ်ပြီးတော့ဒီ Facebook ဖွင့်နေတာမျိုးတွေလုပ်ပြီးတော့မှဒီဟိုတိတ်တော်ရဲ့အဖြစ်ကိုချပြနေလို့ကျွန်တော်နေနေယူဆတယ်။ဒါမျိုးလေးပြအစိုးရဘက်ကနေပြီးတော့နောက်ထပ်ဒီပြီးမပြင်းတော့ပိတ်နေဆိုတာမျိုးတွေချင်းဟာကျွန်တော်တို့ဒီဟိုဟာဒီဟိုမျိုးကျုပ်ရဲ့ရရှိသွားဖို့ဒီဟိုဟာဒီလိုရောက်ချနေတဲ့ဒီတွက်ဘူးလည်းအများကြီးဖြစ်ဖြစ်ဖြစ်နေတယ်။တချို့တွေဘလို့ရှိတာတွေအများကြီးဝင်ဆောင်ခါးလူကြီးတယ်။မှန်တယ်ကျွန်တော်တို့ဒီဘာသာရေးယူဖားတော့ကျက်သွင်းရောင်းတာမျိုးဆိုတာမကောင်းဘူးဆိုတာလေ။ဒါဆိုရရကြည့်မယ်ဆိုလို့ကျတိဘာသာကိုတစ်ပတ်လည်းနေကျွန်တော်တို့သိနေသေးတယ်ဒီစားနေတယ်။ဒါပေမဲ့ဒါမျိုးပြိတဲ့ချင်းကဒီဝင်လောက်ထားတဲ့လူတွေကအများကြီးရှိကြတယ်။ပြီးတော့စားသုံးတဲ့လူတွေကလည်းကျွန်တော်တို့အများကြီးပြဿနာဖြစ်တယ်။အခုလိုချင်း online မှာ Wi-Fi လောက်ကြတယ်အဲ့ရရပြီပြည့်ရကျေဆိုတော့မင်းတို့ပြည်တွင်းရရတွေကရောတကယ်များဟိုဟာပြည်တွင်းရရတွေကရောတကယ်များဟိုဟာဟိုပေါ်လာဒီကောင်းလို့လားအဆင်ရောမိလို့လားပေါ့မင်းတို့ဟာစားတော့ပြီးသွားလို့ရှိမှာလို့ပြည်ကုန်ကြမှာပဲမဟုတ်ဘူးလားဆိုတာမျိုးကြီးဟိုဟာဝိုင်းပြီးတော့ပြောနေကြတာမျိုးရှိတယ်အဲ့ဒါကြတော့ကျွန်တော်တို့အစိုးရဘက်ကပြန်မျိုးကိုထုတ်ရမှာဟိုဖြစ်တိတ်လိုက်တယ်အမှန်ပဲဒါလည်း alternative ဆိုတော့နောက်ဆက်ဟိုတခြားသောပြည်ရတစ်ခုကိုတက်ပြီးလို့အဲ့ဒါပါလေဆိုတော့ကျွန်တော်မျိုးမျိုးကိုထုတ်ပြတာလေ
โอเคကိုသက်ဆိုရင်ဆွေးနွေးရကျေးဇူးပါဆိုတော့ဆိုတော့ဆရာဦးပါအုတ်ခိုင်လည်းဆွေးနွေးသွားတာရှိပါတယ်ဆိုတော့အခုအစီအစဉ်ကကျွန်တော်တို့ဒီစားသုံးသူတွေအတွက်ကိုဟိုထိခိုက်မှာနင့်နာမှာစိုးရတယ်ဒီ FDA ရဲ့စစ်ဆေးချက်တွေလည်းမရှိလို့ဟိုကာကွယ်ပေးဖို့ရည်ရွယ်တယ်လို့ဆိုပေမဲ့လည်းပဲဆိုတော့ဆရာဦးပါအုတ်ခိုင်လည်းထောက်ပြသွားတာရှိပါတယ်အခုအစီအစဉ်ကဟိုစားသုံးသူတွေအတွက်ဆိုတော့လက်ရှိအစီအစဉ်ကစီးပွားရေးအပိုင်းကိုပို့ပြီးတော့များဇောင်းပေးရရောက်နေသလားဆရာဦးပါအုတ်ခိုင်ဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်နိုင်ငံကပြောမယ်ဆိုရင်ဒီကိုရတဲ့ကျွန်တော်ကျင်းနေပါဘာလို့လဲဆိုတော့ဒီချာကြီးကမကနာကနာဆရာမရှိနေတော့ဘာဒီရတဲ့တောင်းကိုယူနေတာဒီကျွန်တော်တို့ဒီကျောင်းသားလူတွေထဲမှာကိုယ်ကတော်တော်ကြီးဟလာသားပြားတယ်ဘာလို့ကျွန်တော်တို့ဒီစားတဲ့မှုကြောင့်ရှိတော့မှာကြည့်နေလို့ပြင်တော့ဒီအော်ဒီကအရက်တူဒီ တော်တော်များများရှိတိမချစ်တာကျွန်တော်တွေ့ရတယ်ပေါ့နော်ဟုတ်ဟိုတခါတကယ်ရရဲ့ချိုးလာတာကိုပြောင်းလို့ခုချင်းမှမီးဒီရချိုးရစ်ကျက်တဲ့စစ်တဲ့ချိန်မှာကိုတက်စီကလေးတွေကပါဒီငါးရရဲ့ပေါ့နိုင်တဲ့ဥယျာဉ်အဲ့ဒါနဲ့ရောအဲ့တော့ကျွန်တော်တို့ဒီတာတော့ဖြစ်ဖြစ်နေတာကတော့ဒီနိုင်ငံရဲ့အရေးတင်ဟောဘူးဒီဒီတော့ရထားတဲ့ပါတီဆောင်ကြတာတွေကိုပြကြပြီးတော့ဟလာဒီထောက်တဲ့အခွင့်အရေးကိုဒီဒီကတည်းကနေဒီကတည်းကပုံလေးလောက်ပြန်ပြီးတော့ဒီတက်ခွက်ကတ်တ်မှပြန်ပြီးတော့ဖြည့်ဆွေးတာတွေဟလာလိုင်စင်ကြတာတွေပြန်ပြီးတော့ဖြည့်ဆွေးတာတွေဟလာကတော့အနည်းရှိတဲ့အခွင့်အရေးကိုတန်းတက်တာတွေနောက်ပြီးတော့ဒီလိုလိုင်စင်ကိုကျန်တဲ့ဟလာခွင့်ပြုတာရုပ်သိမ်းနေတာတွေရုပ်သိမ်းနေတာတွေကိုကျွန်တော်တို့ကတော့ကျေးဇူးတင်လို့ဒါကျွန်တော်တို့ကစာတုံးတွေပေါ့နော်ကိုစီမရှိတော့ဟာလေဒီမှာလည်းဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒီအဲကျန်တာအဲ6ကတည်းကအဲလောကဖြစ်သွားမှုတော့ကကိုတည်းကတည်းကနည်းနည်းပြန်ဆိုဒီလိုဒီလိုအလားတူလေကျွန်တော်တို့ပြန်ကြားရှိတော့ကြည့်လိုက်တော့ဒီအဲ့ဘာလို့လဲဟလာတော်တော်များများကျေးဇူးတော်မှုအဲ့ဒီအဆက်ကြီးကကျွန်တော်တို့လေ့လာကြည့်ရှိရပါတယ်ဟုတ်ကဲ့
โอเคเสี่ยอู้ป้าอู้ไข่ซุนนี่อ่ะเจซุป้าสรุปว่าเราซุนนี่บวยตัวโกเลยปาวินซุนนี่โกเราสะตวยท่าได้ปกติจุแล้วลีไลน์มามายောက်นี่บาได้อย่างซ้องก็တော့อเมริกันเปียวซุนมินิโซตาปีเนี่ยโกจ่อซู้ป้าโกจ่อซู้ตบอดาแล้วซุนนี่จินน่ะมีเมียนจินน่ะซุนนี่มีเมียนနိုင်มาเลยเนี่ย
โอเคครับเนี่ยเราโกจ่อซู้ป้าอ๋อเนี่ยเราดีเมียนมาเล่นๆมาอะเยปีตื้นอะเยโนเนี่ยช้าอะเยยอดีเคสเนี่ยปัดไปลูกอซูยามาทิ้งชุบปุ๊ดตามันရှိတယ်ကျွန်တော်နှစ်ပိုင်းနည်းနည်းတူတူလေးပြောပြပါမယ်။ပြည်တွင်းအရေးကိုလေကျင်းမာရေးနဲ့မညီတဲ့ပြည်တွင်းအရေးတွေကိုအစိုးရဟာမထိန်ချုပ်နိုင်ဘူး။ဒီအရေးဟာကျင်းမာရေးနဲ့ညီသလားမညီဘူးလား။အစိုးရမှာဤပညာမရှိသလိုပိတ်ဆံပေးလို့ရှိရင်ဒီအရေးကိုထောက်လုပ်ဖွင့်နိုင်စင်ပေးထားတဲ့သဘောရှိတယ်။အဲ့ဒါသူတို့မှာအဆိုင်တောက်တဲ့ဗားတဲ့ဟာတွေကိုအရေးပြင်းအောင်ဆိုပြီးတော့အဲ့လိုလုပ်တယ်။အမှန်ကကျွန်တော်တို့ငယ်ငယ်လေးကကျွန်တော်အရေးရှက်ခုတဲ့ကျောင်းမှာကျွန်တော်နေလာတယ်။အရေးရှက်တာရိုးရိုးတန်းတန်းရှက်လို့ရှိရင်အရေးဟာဘာမှပွိုင်စင်မဖြစ်ဘူး။နောက်တစ်ခုကဟိုအော်နိုင်ငံခြားအရေးပေါ့နော်နိုင်ငံခြားအရေးကတော့အမှန်ကနိုင်ငံခြားကတင်သွင်းလို့ရှိရင်ဒီအရေးဟာကျင်းမာရေးနဲ့ညီတဲ့အရေးဆိုတော့သူ့ဘက်ကဘလောက်ပဲစီတီတီပိတ်ဆံရှိတဲ့လူဝင်တော့ကြဒီလိုခွင့်ပြုရမှာဒါပေမဲ့ကျွန်တော်သိတဲ့လောက်တော့နိုင်ငံခြားအရေးကနိုင်ငံခြားမှာဒီမှာအထူးသဖြင့်စီတီမှာပေါ့ဗျာတန်တဲ့ဟာတွေလည်းအများကြီးရှိပါတယ်သူတို့ကတွင်းကုန်ထောက်ကုန်လိုင်စင်မရှိပေနဲ့ဟိုဂျော်နီဝါကလိုအရေးမျိုးတွေကျွန်တော်ကြားခုတယ်တွေ့ခုတယ်ဒီအရေးပလင်းအခွင့်တွေကိုပြန်ပြီးတော့အယောင်းဝေလောက်တဲ့ဇစ်ကွက်တွေဟာရန်ကုန်မှာအရင်ကြီးကြီးတယ်။အဲ့ဒီပြန်ရောင်းလိုက်တဲ့အရေးပလင်းအခွင့်တွေဟာအရေးတုံတွေဖြစ်သွားတယ်လို့ကျွန်တော်တရားရခိုင်လို့ယုံကြည်တယ်။အဲ့ဒါကိုလေအစိုးရကစစ်ဆေးဖို့တောင်းဝန်ရှိတယ်။နိုင်ငံခြားကတွင်းတဲ့အရေးကိုလေတွင်းကုန်ထောက်ကုန်လိုင်စင်မရှိဘူးဆိုလို့ရှိရင်အဲ့ဒီဆိုင်ကိုပိုက်ပြီးအဲ့ဆိုင်ကိုအရေးယူရမှာ။အဲ့ဒါကိုအစိုးရကအလုံးမလုံးနိုင်ဘူး။အစိုးရမှလေဒီဆိုင်ပေါ်မှာတင်ထားတဲ့နိုင်ငံခြားအရေးတွေကိုအတုံးလားအစ်စ်လားဆိုတာစစ်စစ်ကိုနှိမ့်ပြညာတွေရောအစိုးရမှလည်းအဲ့ဒါဥပဒေရလိမ့်နာဖို့အတွက်အစိုးရလည်းတာဝန်ပြက်ကွက်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒါကြောင့်ဒီနိုင်ငံခြားအရေးကိုပိတ်လိုက်တာတော့ကောင်းတယ်လို့ပြောရမလို့လို့ပါလို့အမှန်ကတော့မဟုတ်ဘူး။အစိုးရကဥပဒေရတိတိကျကျလောရမယ့်တာဝန်ဟာအစိုးရပြက်ကွက်တဲ့အတွက်နိုင်ငံခြားအရေးကိုပိတ်ဆံပေးပြီးတော့လိုင်စင်ယူပြီးရောင်းတဲ့အတွက်အစိုးရကမထင်းချုံနိုင်လို့ပိတ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ။ဒါပါပဲ။
โอเคคุณเจ้าซุนเนี่ยชื่อซุบานาวตูก็တော့မြန်မာပြည်ကကိုမင်းမင်းမှာကိုမင်းမင်းသဘောထားလဲซุนเนမင်းမြတ်လို့ရပါတယ်ခင်ဗျာ
เอ้ကျွန်တော်တို့အမြင်ရတော့ဗျာဘယ်လိုပြောလဲဆိုဒီဟိုဒီနိုင်ငံသားအပြည့်ပဲဖြစ်ဖြစ်ပေါ့ပြည်ပဟိုပြည်ပရဲ့ပြည်သူတွေနဲ့အပြည့်တွေဒီကျွန်တော်ဒီအခြေအနေပတ်သက်ပြီးတော့ဟိုကျွန်တော်ခေါင်းစဉ်လေးတည်တာကနည်းနည်းလေးပဲဟောဖြစ်တဲ့အခါကျတော့ကျွန်တော်အရင်လေးကိုကျွန်တော်ပြောမယ်ဗျာဆိုတော့ကျတော့ဒီအရေးကြီးတာတော့ဗျာကျွန်တော်တို့ကဒီနိုင်ငံတော်ကဒီအခွင့်အရေးမှာနိုင်ငံတော်ကရပ်တည်လို့ရမယ်ဆိုရတာမျိုးတွေရှိကြ။အမှန်တရားဒါကိုကျွန်တော်ဒီကောင်းရင်တော့တိတ်မကြွအောင်ပဲ။ဒါမှကျွန်တော်နည်းနည်းလေးလေးဆွေးနွေးပြမယ်။အဲ့တော့ဟိုဒီအရက်ကရတဲ့အခွန်မအတိုင်းပြည်ကိုကျွန်တော်တို့ကဟိုတကယ်ပြီးဆောင်လို့ရမှာလား။ဒီအရက်ကြောင့်ဒီဖြစ်နေတဲ့ကျွန်တော်ဥပမာပြောမယ်ဗျာ။အခုဒီမျိုးကျွန်တော်များများထောင်ထဲမှာရောက်နေတဲ့လူတော်များများဟာတရားမှာရှိစေရတာကတော့ဒါအရက်တော့ဖြစ်တဲ့တိစားနေတာ။ကျွန်တော်တို့အမြင်ကတော့ဟိုဒီကျောင်းရွှေရှိတာနည်းနည်းအသေးသေးရှင်းပြပါကြမယ်ဆိုဒီအရေးကြောက်ရတဲ့စောကျိုးနဲ့စိုးကျိုးကိုစိုးကျိုးကများနေတယ်ဥပမာနော်ဥပမာကျွန်တော်တူလေးပြောပြမယ်နော်ဥပမာဒီတရားမှာရှိတဲ့ရာကတော့ရွတ်တောက်ဖြစ်ကြတယ်ဒီကိန်းကိုကြည့်တယ်ပြဿနာကြီးဖြစ်တယ်ဆိုရတာကြတော့ဒီစိုးကျိုးတွေကြောက်ဒ ကျွန်တော်တန်းကြည့်တာအများကြီးဆုံးဆုံးသွားတာရှိနေတယ်။အဲ့တော့ကျွန်တော်တို့အရက်ကိုဖြစ်နိုင်မယ်ဆိုရင်တော့ဗျာဟိုကျွန်တော်တို့အညီပြောတာနော်ကျွန်တော်တို့10မိနစ်ဆန္ဒလည်းမဟုတ်ဘူးဟိုကျွန်တော်တို့ကဖြစ်တဲ့အချိန်ရောက်လို့ကျွန်တော်တို့ပြောချင်တာဒီအရက်ကမြန်မာနိုင်ငံမှာဖြစ်နိုင်မယ်ဆိုရင်နိုင်ငံတကာမှာရှိပါတယ်။ဒါပေမဲ့ကျွန်တော်နိုင်ငံမှာဒီအရက်ကိုပို့ဝင်လို့ပြောပါတယ်ဒီအရက်ကိုဖြတ်တော့ပြတင်တယ်
ဆိုတော့ဆရာမြင်ဖို့လေကျွန်တော်ဆွေးနွေးစေချင်ပါတယ်ဆရာဟိုတခုရှိတာပေါ့လေအခုဆော့ဆော့တော်တော်များဆွေးနွေးရတဲ့အထက်မှာလည်းပါကြပါတယ်ဒီပြည်တွင်းဖြစ်အရက်တွေလည်းဒီအရေးဆွေးပို့ကောင်းတဲ့ဒီနိုင်ငံသားအရက်တွေကိုဟိုရောင်းချတာကိုဟိုကန့်သက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော်တော်များထောက်ပြပါတယ်တေချာတာတော့လက်တွေ့လက်တလောအခြေအနေမှာတော့နိုင်ငံသားအရက်တွေဆိုတော့ပြည်တွင်းမှာထောက်လုပ်နေတဲ့အရက်တွေအရေးဆွေးကပုံမြင့်နေတာကိုဆိုတော့ဒီလိုအခြေမျိုးမှာလည်းအရေးဆွေးကောင်းတဲ့အရက်တွေကိုကန့်သက်ခြင်းအဖြစ်လက်တွေ့မှာဟိုကျန်းမာရေးတွေအထောက်အကူတကယ်ရောဟိုဖြစ်မလာနိုင်ဘူးဆိုတော့စိုးရင်ချက်တွေလည်းရှိပါတယ်ဆိုတော့အခုလိုအခြေအနေမျိုးကဟိုနောက်ထပ်စနစ်တစ်ခုအစားမထိုးနိုင်တဲ့အခြေအနေမျိုးမှာစနစ်တစ်ခုဖျက်ပလိုက်လို့များဖြစ်နေသလားဆရာမြင်ဦးဆွေးနွေးပေးပါဦးခင်ဗျာ
အရက်ဆိုတဲ့ဘောကနည်းနည်းတော့နည်းနည်းမှုများများတော့များများမှုပေါ့နိုင်ငံသားအရက်မှာမဟုတ်ပါဘူးထည့်ရတော့ပဲထုတ်ရကောင်းပဲပေါ့နော်အဲ့တော့နိုင်ငံသားအရက်ကတော့တန့်တင်တယ်ပေါ့နော်လူတွေကိုစစ်ချတယ်သူကသူတတ်မှတ်တဲ့အချိန်ဘလောက်ယူပြီးပါမယ်ပြင်အားဘလောက်ဆိုတာပါမယ်ဆိုတော့တတ်မှတ်ပြီးသားဖြစ်တယ်ပြည်ရင်းအရက်တွေကတော့ဒါမျိုးတွေတော့အမှမခံနိုင်ဘူးအဲ့ဒီကြောင့်ဒီလိုမျိုးပြည်နိုင်ငံသားအရက်တွေကိုပိတ်ပင်လိုက်ရင်အရက်တူတွေအများကြီးပေါ်လာမှာအဲ့တော့ဒီလိုပတ်စံတက်နိုင်တဲ့လူတွေကနိုင်ငံသားအရက်မတော့တဲ့လူတွေအရက်မတော့ဘယ်နဲ့ပိတ်ရှိမယ်ဗျာအရက်မတော့ဘယ်နဲ့မျိုးစီဝါလုပ်မယ်ဗျာအဲ့လိုမျိုးဖြစ်တာဟုတ်သူရဲ့စီဝါကိုဘယ်လောက်ပဲကျွန်တော်ဒါဖြစ်တာဒီအများကြီးအများကြီးမိပြီးပြီးဒီမှာရှိနေတယ်အဲ့တော့ကျွန်တော်ဒီအရက်တဲ့ခုနကကောင်းကောင်းနှုံးနေကိုပိတ်ပင်တာတွေညှင့်တာတွေနဲ့ဒါဖြစ်ရှင်းနေတဲ့ဆလုပ်မဟုတ်ဘူးပေါ့တခုရှိတာကသူတို့ဒီလိုမျိုးလုပ်နေတာကပြည်တွင်းမှာထုတ်နေတဲ့အစိုးရနဲ့ပတ်သက်တဲ့စစ်တပ်နဲ့ပတ်သက်တဲ့အရက်ကုမ္ပဏီတွေပို့ပြီးတော့သူကများများရောင်းအောင်လုပ်ချင်တာလားဒါလည်းစဉ်းစားကြရပါတော့ဥပိုင်ငန်းတွေလုပ်နေတဲ့အရက်တွေကြံပီးရတယ်အကုန်လုံးကဒါအစိုးရနဲ့သူပုဂ္ဂလိကဌာနနဲ့တွဲထားတဲ့ဥစ္စာတွေစစ်တပ်နဲ့ပတ်သက်တဲ့ဒီအားတွေကိုသူကရောင်းအားညှင့်ချင်နေလို့လားဆိုတာလည်းကျွန်တော်စဉ်းစားကြရရှိရပါတော့အခုတော့သူကအရက်ကကျမ်းမာရေးစုစုကတော့နည်းနည်းနဲ့များများနဲ့ဒါပဲခွာတယ်အဲ့တော့လူတွေကမော်ဒရစ်လို့တောက်တယ်နည်းနည်းတောက်တဲ့လူတွေကကျမ်းမာရေးတောင်ကောင်းတယ်လို့သူဟိုနယ်ဆရာဝန်တွေကပြောတာရှိတယ်စံလုံးသူကြောက်ကြတယ်ဒါပေမဲ့အရက်ကိုအလွန်အကျူးပေါ့နော် abuse လုပ်ပြတာ alcoholism ပေါ့ alcoholic ဖြစ်အောင်လုပ်တာအဲ့ဒီကသနာပေါ်မှာပြည့်ပြဿနာကျွန်တော်တို့ကနည်းတာများတာနဲ့မဆိုင်ဘူးအရက်တန့်တာမတန့်တာနဲ့မဆိုင်ဘူးနိုင်ငံခြားကတွင်းလာတဲ့အရက်တွေကိုကြာစီပင်တယ်လေပြည်ရင်းကအရက်တွေအများကြီးတရားတွေကမှရနေတယ်စတိုးဆိုင်ကြီးမှာညပဲ10နာရီပဲတော့ယူလို့ရတယ်10နာရီပဲတော့လေအရက်ကျွန်တော်တို့ကတောက်တဲ့ရောင်းတဲ့အချိန်တွေကိုသတ်မှတ်မယ်အရက်မတောက်ရတဲ့အသက်တွေသတ်မှတ်ပြရမယ်ဆက်ရှင်နဲ့အောက်ကိုမဝေရဘူးမရောင်းရဘူးနောက်ကမတော်ကားမောင်းနေရင်အရက်ဘလောက်တောက်ထားလဲဆိုတိုင်းထားတာဒီဓာရီကကျွန်တော်တို့တိုင်းပြည်ရဲ့ကျန်းမာရေးပြဿနာကိုဖြေရှင်းတယ်ဒီအရက်ကြောင့်ဖြစ်နေတဲ့ကျန်းမာရေးပြဿနာဆိုပြီးရင်ဓာရီအများကြီးလုပ်ရမယ်ပြီးတော့အရက်ဆွဲတဲ့လူတွေကိုပြန်လေပြီးတူဆောင်ရေးတွေကျွန်တော်လုပ်ပေးရမယ်အခုအဲ့လိုမဟုတ်ဘဲနဲ့နိုင်ငံသားအရက်တွေဟေးဆိုပြီးတော့ပန်းပြီးတိတ်လိုက်တာကတော့ကျွန်တော်ပြည်ရင်းပြည်တော်ချိတ်ကလေးပေါ့ဗျာဆိုတဲ့ပုံစံမျိုးဖြစ်နေတယ်အဲ့ဒီတော့ကျွန်တော်ကသိကောင်းတဲ့လက္ခဏာတို့ကျွန်တော်ကမမြင်ပါဘူးခင်ဗျာ
โอเคเสียเพียงสุนีอ่ะเจซุบาสรุปกูตัดสุยเนี่ยตบอดาครับเนี่ยกูเจอเราซ้อๆท่องเสียจ่าได้เฉ็ดๆชื่อไปแล้วแล้วปีนี้มาโหอยัดเนี่ยนักงานยัดสารเยซุไม่มีอยู่เฉยๆมาเว้ยแล้วปีนี้ท่องลงมาสนิทจ่าแล้วไม่ရှိได้อูแล้วชื่อยัดดิဆိုလို့ရှိရင်လည်းไม่ปิ้นปิ้นอย่างဆိုပြီးတော့ဟိုလိုအပ်တာလည်းပို့ပြီးတော့ဟိုပြင်ပြင်ဆင်ပြီးတော့ထုတ်လုပ်တာမျိုးတွေရှိရဲဆိုတော့ဒီလိုစနစ်တကျထုတ်လုပ်မှုအပိုင်းတွေမရှိသေးတဲ့နေရာမျိုးမှာနိုင်ငံအရက်တွေကိုအခုလိုရုပ်တရက်ရောင်းချမှုကန့်သက်တယ်ဆိုတာအချိန်မတန်မဲ့လုပ်တဲ့လုပ်ရက်လိုမျိုးဖြစ်နေသလားကိုသက်ဆိုရင်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဒီလိုကတော့အဲ့လိုပဲသုံးသက်ပါတယ်ဒါကြီးကဟိုဟာ YDF ပြောရတယ်အဲ့လိုပဲတစ်ဖက်အပြင်မှာဆက်ပြီးတော့ကြောင်းမယ်ဆိုရင်လည်းကျေးဇူးကြောင်းတယ်လူတွေဒုက္ခရောက်ရတယ်အခုလည်းဒီအရက်ကြီးကောင်အဲ့လိုကန့်သက်ပေးကြတဲ့ဒီကြားလည်းကျွန်တော်တို့ခုနည်းကောင်မျိုးပုံစံတူတူမျိုးတော့ဆက်ပြင်းရတူတူပဲအဲ့တော့ဘာသာတူရတယ်လေဆိုတော့ဒီသုံးဖွဲ့ဒီဖာတော့တဲ့ဒီ consultation လုပ်ကြမတွေ့ရဘူးသက်ဆိုင်ရာ stakeholder ဆီနဲ့ consultation လုပ်ကြမတွေ့ရဘူးဒီမန်တန်နေနေဒီစားတော့မတွေ့ရဘူးအဲ့တော့မှန်တယ်ကြာတို့ကဟိုလက်ရှိမှာကျွန်တော်ဒီမှာ standardize လုပ်တာမျိုးပေါ့လေဒီဒီပုံစံတစ်ခုကျွန်တော်တို့ဒီစံနှုန်းတစ်ခုအနေနဲ့အားလုံးတပြီးမူပြအောင်မသတ်မှတ်နိုင်သေးတဲ့အချိန်မှာဒီကျွန်တော်နိုင်ငံသားရက်ဆိုတာဒီမှန်နေအထူးဟိုအနေနဲ့ဒါမှဘယ်လိုလဲဆိုကျွန်တော်ဒီမှာတော့ဘယ်လိုအပြည့်ရှိနေတာလဲတိုးတော်အဖြစ်တွေလည်းရှိနေတယ်မဲ့အဲ့တော့ဒါအတူတော့ဖြစ်တော့ရောပြည့်နေတဲ့ခါကျတော့ဒီနေ့ဒီတော့တော့တော့မဲ့ယူနေနေရတယ်အများကြီးဖြစ်လာတယ်။ဒါတော့ခုကစံတက်မှတ်ချက်တခုမရှိတဲ့အတွက်ကြောင့်မို့လို့ဖြစ်နေတဲ့ရက်တွေကအများကြီးပဲကျွန်တော်တို့ဆိုလို့ရှိရင်လည်းဒီငယ်တော့ကဒီဟိုအကြောင်းတွေပေါ့ကျွန်တော်ဒီတက်လို့ကြတော့ဆိုလို့ရှိရင်ကျောင်းသားမှရောင်းတဲ့ရက်ဖြူဆိုင်ကိုချဲ့ရက်ဆိုင်ကိုကျွန်တော်တွားတောက်ကြပါတယ်။အဲ့တော့ဒီမောင်းကုန်နဲ့တို့ဒီဘာဘာခက်တွေထည့်ချက်တယ်လို့ပြောဆိုလဲကြားဘူး။အဲ့တော့ဟိုကစံလုံးမရှိဘူးပြီးတော့တရားဥပဒေစိုးမိုးမှုမရှိဘူး။အတိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရက်ခုချဲ့တဲ့ပြည်စလူဟာမျိုးတွေအရက်တူနဲ့ပတ်သက်ပြီးတော့ဟာမျိုးတွေမှာအစိုးရမှာဥပဒေကြီးရှိတာပြီးတာဒါကိုဖမ်းရမယ်ဆိုတာမျိုးဒါမှမဟုတ်ကြေကနာလက်ပြီးလက်ယူမှုကိစ္စပေါ့ခိုးလို့တဲ့ကောင်တွေကအများနဲ့သူတို့ကဒီဟိုဟာသက်ဆိုင်ရာ ဆိုင်နေလူတွေလက်ပေးတယ်လက်ပေးပြီးသွားတဲ့အခါကျလို့ရှိရင်တို့ကလုပ်ချင်တိုင်းလုပ်တယ်ဆိုတာမျိုးတွေကအများနဲ့ဖြစ်နေတော့ဘာမှပြည့်စုံကြတာဟိုဟာရှိဟိုဟာဖြစ်မနေဘူးပေါ့တော့ဟိုဟာဘာမှသူရဟိုဟာစီရီယောဆောင်ရွက်နေတာမျိုးမရှိဘူးအဲ့ဒါမျိုးစူတာနေတဲ့လူပုလူလေးနော်ကျွန်တော်တို့ဒီဖိတဲ့ကိစ္စကအခုချိန်မှာဟိုလုပ်လိုက်ကြတော့အလုပ်ဖြစ်မနေဘူးကျွန်တော်တို့ဟိုဟာအချိန်မှာတော့ပြန်ဖွင့်ရလိမ့်မယ်လို့ကျွန်တော်နေနေယူဆတယ်အဲ့လိုပဲဒီဒီပိုင်းထဲမှာပဲလောက်ရမှာပြည်တွင်းရက်တွေကိုကျွန်တော်တို့စံတမ်းမတ်ကတ်တခုပြောလို့ရှိရင်ဒီရက်ခိုးဆက်တဲ့လူတွေအဲ့လိုမျိုးဒီရက်အထုတွေလုပ်တဲ့လူတွေတော့ကိုကျွန်တော်တို့ဒီမဖြစ်နိုင်အောင်လို့စာကွေတဲ့ဟာတခုဘာလို့လူရက်ပေကုန်မှာကျွန်တော်ဒီပြည်တွင်းရက်တွေကဒီစံမီရက်ကြောင့်မို့လို့ဒီရောဂါပိုဖြစ်တယ်ဆိုတာမျိုးတွေကဖြစ်နေရတယ်အဲ့တော့ဒါလို့မဖြစ်အောင်လို့ကျွန်တော်အစိုးရအနေနဲ့ဘယ်လိုမျိုးသွားမှာလဲကျွန်တော်ကတော့ပြောခဲ့သလိုပဲနောက်ထပ်တခြားသော alternative တခြားသောလူရက်တခုပေါ့ဘယ်လိုမျိုးဟိုဖီမလေးဆိုတာမျိုးသက်ဆိုင်ရာပုံကိုယ်တွေဖွဲ့ပြီးပညာရှင်တွေနဲ့တိုင်ပင်မှုလုပ်မယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ဟိုတိတိကျကျထောက်ပြချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုသက်ဆိုင်ဆွေးနွေးတာကျေးဇူးပါကျွန်တော်တို့စာရီပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုယ်တချို့လည်းရှိပါတယ်သူတို့စာရီချို့လည်းဖတ်ပြချင်ပါတယ်သူကတော့ Dominic Cohen ဆိုတဲ့အီးမေးလ်နဲ့ကျွန်တော်တို့ပေးပို့ထားတာပါမြန်မာနိုင်ငံမှာနိုင်ငံခြားအရေးစစ်စစ်တွေကြောင့်တပ်သုံးတဲ့သူတွေအတွက်အန္တရာယ်ဖြစ်ပြီးသေသွားရဲဆိုတာတွေအစိတ်မိသွားရဲဆိုတာတွေတခါမှမကြောက်ပါဘူးတဲ့ပြည်ရင်းချဲ့ရက်တွေတောက်မိပြီးအစိတ်တင်သေးတာတွေပဲကြားနေရတာပါတဲ့အန္တရာယ်များလာတဲ့ပြည်ရင်းချဲ့ရက်တွေကိုတင်းတင်းကျပ်ကျပ်ထိန်းချုပ်သင့်ပါတယ်တဲ့နောက်တစ်ယောက်ကတော့ဖူးဆောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ရက်ဆိုတာလူသုံးကုန်အရာတစ်ခုပါတဲ့ဒါပေမဲ့အလွန်ကျွံမဖြစ်စေဖို့နဲ့ပညာပေးလုပ်သင့်ပါတယ်တဲ့အစိုးရအဖွဲ့ရောတခြားအဖွဲ့အစည်းတွေကပါအရက်တင်အန္တရာယ်ရှိမှရှိအသေးချာစစ်တင်ပါတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ကျော်တင့်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အရက်တောက်တာတန်ဆေးလွန်ပေးလို့ဆိုကြတယ်လို့ရေးပါတယ်နောက်ဦးကတော့ဦးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့စီဝါကုသန်းဝန်ကြီးဌာနကတရားဝင်ဖွင့်ပေးဖို့လိုပါတယ်ဆိုပြီးအကြံပြုပါတယ်နောက်တစ်ယောက်ကတော့ရာဇာဆိုတဲ့အကောင့်မှာသူကတော့မြန်မာနိုင်ငံမှာပေါ်ချောင်မူထုတ်လုပ်နေတဲ့အရက်တွေကိုတိတိကျကျစစ်ဆေးအရေးယူပေးစီရင်ပါတယ်အရက်ကြောင့်ဒီဆုံးဘဝပြတ်သွားတဲ့သူတွေတနိုင်ငံလုံးမှာနှစ်ဆင့်သင်္ကန်းလောက်တော့ရှိမှထင်ပါတယ်ဆိုပြီးရေးပါတယ်စာတချို့လည်းကြံပါသေးတယ်ကိုညာဝင်းအောင်ဖတ်ပြပေးပါဦးခင်ဗျဟု
တ်ကဲ့ပါခင်ဗျကိုပေါ်တင့်ဆိုတဲ့လူကတော့မြန်မာအရက်မျိုးစုံအတွက်သုံးတဲ့အရက်စီတွေကိုယူရီးယားမျိုးဩဇာတွေနဲ့ပေါင်းခံထုတ်လုပ်နေကြောင်းကြားသိရတဲ့အတွက်မြန်မာအရက်တွေကိုဘေးဥပါမရှိအောင်စင်ဆက်မပြတ်စစ်ဆေးအရေးယူပေးနိုင်မယ်ဆိုပါကနိုင်ငံခြားအရက်တင်သွင်းခြင်းကိုထိန်းချုပ်မှုအားထောက်ခံကြိုးဆိုပါတယ်လို့ရေးထားပါတယ်နောက်တစ်ဦးဖြစ်တဲ့ကိုတင်ွေကတော့နိုင်ငံသားအရေးရောင်းချတာနဲ့ပတ်သက်ပြီးအရင်ကတည်းကဥပဒေရှိပြီးသားပါဒါပေမဲ့အရေးမယူခဲ့တာပါရောင်းချခွင့် license ရှိသူက15ရာခိုင်နှုန်းလောက်ပဲရှိတယ်လို့ကျွန်တော်ထင်ပါတယ်ကျန်85ရာခိုင်နှုန်းက license မရှိပဲရောင်းတဲ့အတွက်နိုင်ငံအတွက်အခွန်နှင့်နာရသလိုအရက်က FDA စစ်ဆေးချက်မရှိတော့စားသုံးသူနှင့်နာနိုင်ပါတယ်လူတန်းစားတရက်သာတောက်သုံးနေတာဖြစ်တဲ့အတွက်အခွန်ကြောင့်ဈေးတက်သွားလဲစားသုံးသူကိုမထိခိုက်ဘူးလို့ထင်ပါတယ်သို့သောဥပဒေတိုင်ဆောင်ရွက်မယ်ဆိုရင်ငွေတောင်းလိုင်စင်ရသွားမှာကိုလည်းစိုးရင်မိပါတယ်အတိအကျအရေးယူဖို့လည်းလိုပါတယ်ဥပဒေရှိရင်ဥပဒေတိုင်လုံဆောင်ရမှာဖြစ်ပါတယ်နောက်တောင်ကြာနေပါပြီတဲ့ကိုအောင်လုံးကြီ
းဟုတ်ကဲ့ပါခင်ဗျာကျေးဇူးပါဒါကတော့ကျွန်တော်တို့အီးမေးလ်တွေနဲ့ပို့ပို့ထားတဲ့ပုဂ္ဂိုလ်ရဲ့စာတချို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ဆရာဥပအုပ်ခန့်ကိုပဲမေးချင်ပါတယ်အခုလက်ရှိအခြေအနေပေါ်ပေါ်လေအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အမိန့်ပေါ်မှာတော့တော်တော်များဘဝင်မကြတဲ့အမြင်တွေရှိနေပါတယ်ဆိုတော့အစိုးရအနေနဲ့လက်တွေ့အလုပ်ပေါ်လေဟိုအခွန်တုတ်ကောက်ခံတာအစပေါ်လေအကျိုးရှိနိုင်မှုစားသုံးသူတွေလည်းကျန်းမာရေးရအကာအကွယ်ပေးနိုင်မှုအထောက်အကူဖြစ်ဖို့တကယ်ထိထိရရောက်နဲ့လက်တွေ့ချက်ချလှုပ်ဆောင်တင်တာသူပြောမယ်ပြောပါဆိုရင်ဘာတွေလုပ်ဖို့များလိုမလဲဆရာဥပအောက်ကဟုတ်တယ်
ကျွန်တော်နိုင်ငံမှာလက်ရှိကဟိုစားသုံးသူတွေကိုအကာအကွယ်ပေးတဲ့ဥပဒေရဲ့ဘယ်မှာမှမရှိဘူးပေါ့နော်ဒီနေ့ကတော့အကြံပေးမှုတွေကစာတမ်းကဝယ်ပြီးဒီလိုတွေကဒီစာတမ်းတွေဝယ်ပြီးတော့မှပြန်ဆောင်ရတယ်။ဟုတ်လား။ဒါကလည်းဟိုတောင်းလာတဲ့ဥပဒေကိုထွက်ရမယ်ပြန်ချမှာ။ဟုတ်လား။အောက်လို့ခြုံတဲ့အချိန်ဒီဥပဒေထွက်မလာဘူး။ဟုတ်လား။ခုဒီအနေနဲ့အရှိုးရမဖြစ်မှာပဲဒီဥပဒေထွက်မလာရင်ဒီစာတမ်းကဝယ်ပြီးဥပဒေကိုပြန်အကျပြန်ဆွဲလိုက်တယ်ပေါ့။ဟုတ်လား။အဲ့တော့ဒီအားဖြင့်လည်းဒီကောကားလုံးကိုကာကွယ်ဥပဒေနာအကျွန်တော်တို့နောက်ထပ်လာတဲ့ဥပဒေနာကအားလိုက်ချက်တွေရတဲ့ရှေ့နေတယ်ပေါ့။ဒါကဘုရားဟိုရက်ကံကြမ်းနဲ့ပတ်သက်လို့ဟလာကျွန်တော်တို့ဒီကာကွယ်ဥပဒေကိုဥပဒေနဲ့ရှင်းယူနေရှင်လို့ရှိနေတော့ကြားပါတယ်ဟလာဒါပေမဲ့ဥပဒေကခုချိန်မှာမူကျဲအဖြစ်နဲ့ရှိသေးတယ်။အဲ့ဒါကျွန်တော်တို့ကအရက်မှာဟိုအလုံးရှိတဲ့ခံဒီမှာပြောရကျွန်တော်တို့ဘုရားရှင်တာမြင့်ထားတဲ့ဘုရားရှင်ဒီကျွန်တော်ချက်တာဒီဒီတော့ဟုတ်လားတော်ပြီးတော့ဟုတ်လားကျွန်တော်တို့ကလည်း
ဟုတ်ကဲ့အဲ့ဒါကြီးကလည်းကျွန်တော်တို့ဟိုအကြိမ်လမ်းကြောင်းလေးနဲ့ဆက်ချက်နေတယ်ပေါ့နော်ဒီအရာရှိနေတဲ့အတိုင်းဒါအရေးယူဖို့ပြည်ပြည်နဲ့ဟုတ်ကဲ့ဟိုအရေးခံစားရမလို့စာရင်းလည်းကျွန်တော်တို့ကပြည်နေရတယ်ပေါ့နော်ပြည်နယ်ဆွေးနွေးပြီးဥပအုပ်ခိုင်ဒေါက်တာမြင့်ဦးကိုသွေးသွေးဝင်ကိုယ်တိုင်ဆွေးနွေးရသူတွေစာရေးသားပြဖို့တဲ့သူတွေနဲ့တော်တော်ရှင်နေအားလုံးကိုထူးကျေး
ကွန်ရီဦးစီစဉ်တင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေညပိုင်း9နာရီမှတစ်ချိန်အင်္ဂါနေ့ညပိုင်း9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေပါတယ် VOA American တန်ကနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီဝေမြန်မာပိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေဆက်လက်နားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဘရက်ကာဗနိုဟာအမေရိကန်တရားရုံးချုပ်တရားသူရည်သူအဖြစ်ကြံသစ္စာကျေးဇူးပြုတော်ပါပြီ။စနေနေ့ညနေပိုင်းကအထက်လွှတ်တော်မှမဲခွဲအတည်ပြုပေးပြီးတဲ့နောက်တရားထဲမှာပဲကြံသစ္စာကျေးဇူးခံရလိုက်တာပါ။သူကိုခံအရေးအတည်ပြုဖို့ကိစ္စမှာလိမ်မင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေသူ့ရဲ့ပြောဆိုပြုမှုပုံနဲ့ဇယိုင်းလက္ခဏာပေါ်ဝေဖန်ထိုးနှက်တာတွေကြောင့်တရင်ပတ်အတော်ကြာအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်အတည်ပြုပြီးတရားထဲမှာပဲကြံကျင်ခံရလိုက်နေတာပါ။တယ်လူတော်ကထောက်ခံမဲ50မဲကောင်းကွက်မဲ48မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီး Republican မှ51ယောက်ထဲမှာ Alaska ပြည်နယ်တယ်လူတော်မှ Lisa Murkowski ကထောက်ခံမဲဒါမှမဟုတ်ကောင်းကွက်မဲမပေးဘဲတက်ရောက်တယ်လို့ပဲမှတ်တမ်းတင်ပြီး Montana ပြည်နယ်မှ Steve Daines ကတနည်းဖြစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်နိုင်ပါဘူး။ဒါပေမဲ့လည်း Democrat ဘက်ကဒူးဒီသောထောက်ခံမဲပေးသူ Joe Manchin ရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ50နဲ့အတည်ပြုသွားတာပါ။ဂျပန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူ့ကိုချင်းမြင့်ထားတဲ့ငင်းကြဲရင်ဥပစုကိုပြန်ရောက်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့ပေါ်အရေးတကြီးစဉ်းစားရမယ့်ကိစ္စရတစ်ခုမဟုတ်တဲ့ဘုံမျိုးပယ်ချပြောဆိုပါရယ်စုတွေကွန်ပျူတာတွေကိုကျွန်မအလေးမထားပါဘူးမိတ်ဆွေတွေဟာမိတ်ဆွေတွေရှိရမယ့်အတိုင်းအခိုင်အမာမရှိတဲ့ပေါ်ကျွန်မစိတ်မကောင်းပါဘူးဘာကြောင့်လဲဆိုတော့ချစ်ကြည်ရင်းနှီးမှုဟာနားလည်မှုလို့ကျွန်မယူဆလိုပါပဲအခြေခံအားဖြင့်ကိုယ်သဘောနဲ့ကိုယ်သတ်မှတ်ဆုံးဖြတ်တာတဲ့နားလည်ဖို့ကြိုးစားရမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့စုတွေဆိုတာကဒီလိုပဲပေးတာပြန်ယူတာရှိနေမှာပါပဲလို့ NHK ဂျပန်သတင်းဌာနနဲ့စနေနေ့တွေ့ဆုံဝန်ကြီးခံတွင်ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်နယ်ဂျက်တဲနဲ့ပတ်သက်လို့လည်းမြန်မာတိုင်းနိုင်ငံလုံးကအခြေအနေကိုထားပါဦး။ရခိုင်ပြည်နယ်တစ်ခုတည်းကအခြေအနေကိုတော့နားမလည်သူတွေအများကြီးရှိပါတယ်လို့ပြောသွားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာဒီကနေ့တနင်္လာနေ့မှာဂျပန်နိုင်ငံတူချိုမြို့တော်ကနေမြောက်ကိုရီးယားနိုင်ငံပျုံယန်မြို့တော်ကိုထွက်ခွာသွားပါပြီ။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွံ့လွေဆွဲဆောင်စီရင်ဖို့မဟာမိတ်တွေဖြစ်တဲ့ဂျပန်တောင်ကိုရီးယားတို့နဲ့ညှိနှိုင်းလှုပ်ဆောင်သွားမယ်လို့ပျုံယန်းကိုခီးမဆက်ခင်ဝန်ကြီးပွန်ပေယိုကပြောသွားပါတယ်။ဘင်္ဂလားပင်လယ်ော်ရဲကစိတ်မာတင်စ်ဂျွန်းကိုမြန်မာဘက်ကသူ့ရဲ့နေနေပိုင်တဲ့အဖြစ်အစိုးရရဲ့တရားဝင်အင်တာနက်ဆန္ဒနာမျိုးပုံတွေထဲမှာမှောက်ရင်ဖော်ပြမှုကိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့တွင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကဒါကာနုရမှာရှိတဲ့မြန်မာတန်မှန်ကြီးကိုစနေနေ့ကဆင့်ခေါ်ပြီးသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
။ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိင်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.